Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝင်မြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်ဇူလိုင်လ10ရက်ပုံထိုးနေ့ညဘက်9:00နာရီ 09:00 စီစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25နဲ့51တိုကနေဖမ်းယူနာဆင်နိုင်ပါတယ်ရှင်။ကျမနင်္ဂလာပါဒီကနေ့ညစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီကနေ့ညဘက်သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့အတူကြီးညာပေးသွားမှာပါ။ငွေချေးအကျပ်အတည်းဆက်ရောက်နေတဲ့ဂရိနိုင်ငံမှာဒီချင်းငွေဆိုင်ရာ၃နှစ်ကြာအစီအစဉ်တည်ရအတွက်အကူအညီပေးဖို့ဥရောပသမ္မတကိုဂရိကောင်ဆောင်တွေကတောင်းဆိုလိုက်တာ။နောက်ဒီတရုတ်နိုင်ငံမှာအဆူရှယ်ယာဈေးနှုန်းတွေဒီကနေ့အထိဇက်တိုက်ကျဆင်းနေတာဒီကြောင့်နောက်ဆုံးရသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်နန်းလောင်ရေ
။ကောင်းပါပြီရှင်။ဖွဲ့စည်းပုံပြင်ဆင်ရေးလုပ်ငန်းတွေလွတ်တော်တွင်မအောင်မမြင်ဖြစ်ခဲ့ပေမဲ့လည်းရွေးကောက်ပွဲရက်ကျင်းပမယ့်ရက်ကိုကြေညာလိုက်ပါပြီ။
တဲ့တင်းနေနေပါလူဝင်မာလာရှိရတဲ့တင်းတွေအခုဆက်ကကျွန်တော်ရွေးကောက်ပွဲကျင်းပမယ့်ရက်ပေါ့နောက်တစ်ခုပါသေးတယ်ဗျာဟို90လောက်တင်ညီစင်စား
ပြည်အောင်စုရွေးကောက်ပွဲကော်မရှင်ရဲ့ညွန်ကြားရေးမှူးဦးတောင်းလိုက်ပါရှင်ပြည်စုံကနောက်ပိုင်းမှာကြားရပါမယ်ဒါအပြင်ဇူလိုင်လ10ရက်ကရားပြည်နယ်ဝန်ကြီးချုပ်နဲ့ဝန်ကြီးလေးဦးဒီခိုင်ဖြိုးပါတီကနေနှုတ်ထွက်တဲ့တဲ့ရင်ဖွဲ့စည်းပုံအခြေခံဥပဒေရဲ့ပုံမှန်436ပုံမှန်ခွဲခခွေနဲ့ပတ်သက်တဲ့ပုံမှန်တွေကိုပြည်တော်စုလွတ်တော်မှာဒီကနေ့မဲခွဲဆုံးဖြတ်ချက်ချတဲ့တဲ့ရင်နဲ့တိုင်းဒီဆုံးဖြတ်လိုက်တဲ့ပေါ်တိုင်းရင်းသားလူမျိုးတွေအတွက်ဘလို့အခွင့်အရေးတွေပိုရနိုင်မလဲဆိုတာကိုလည်းနောက်ပိုင်းမှာတင်ပြသွားဖို့ရှိပါတယ်ခုရင်ဆုံးတော့ပုံထုံးနေ့ညပိုင်းနောက်ဆုံးရထားတဲ့တဲ့ရင်တွေကိုကိုအောင်နဲ့ဒေါခင်မျိုးတက်သူကပြောပြပေးကြပါအောင်ရှင်
အီရန်နျူကလ িয়ার ရေးဖြေရှာဖို့ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်ကြားဗီယက်နာမ်မှာဒီကနေ့အထိဆက်လက်ဆွေးနွေးနေပါတယ်။လာမယ့်တောက်ကြာနေ့မှာနှစ်ဖက်ကြားသဘောတူညီမှုရအောင်ဆက်ပြီးဆွေးနွေးသွားမှာလည်းဖြစ်ပါတယ်။မပြည့်ပြည့်သေးတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးဆက်လက်ဆွေးနွေးဖို့နောက်ဆုံးအချိန်နဲ့အခုလိုထပ်ပြီးရက်တိုးဆွေးနွေးတာဖြစ်တယ်လို့ဩစတြေးလျနိုင်ငံကိုရောက်ရှိနေတဲ့အနောက်နိုင်ငံတန်တမန်တဦးကအင်္ဂါနေ့အနောက်မိုင်းတို့ကပြောပါတယ်။နောက်လာမယ့်48နာရီအတွင်းဘလို့အကြောင်းပြချက်မျိုးနဲ့ဆက်ပြီးသွားနိုင်မလဲဆိုတာကိုတော့ခံမှန်းရခက်တယ်လို့အမိမဖော်လို့တဲ့တန်တမန်တဦးကသတင်းတောက်တွေကိုပြောပါတယ်။ရက်တီကြသတ်မှတ်ပြီးဆွေးနွေးတာတဲ့အီရန်အနေနဲ့အပြေးထွက်တဲ့အထိဆက်ပြီးဆွေးနွေးသွားမယ်လို့ဆွေးနွေးပွဲကိုတက်ရောက်နေတဲ့အီရန်အကြီးတန်းစစ်သက်ညီနိုင်မှုအဘက်စ်အရက်ချီကပြောပါတယ်။အမေရိကန်ကိုယ်စားလှယ်အဖွဲ့ခေါင်းဆောင်မာရီဟက်ကတော့အချိန်သတ်မှတ်ပြီးဆောင်ရွက်တာတဲ့အနှစ်သာရအပြည့်အဝရှိတဲ့သဘောတူညီမှုမျိုးရဖို့ပိုလေးထားတယ်လို့ပြောဆိုပါရခင်ဗျာ
American သမ္မတ Barack Obama ဟာ Vietnam Communist Party အကြီးအကဲနဲ့အင်္ဂါနေ့ကသမ္မတအိမ်ဖြူတော်မှာတွေ့ဆုံခဲ့ပါတယ် Vietnam စစ်ပွဲပြီးနှစ်ပေါင်း40ကြာပြီးတဲ့နောက်တစ်ချိန်ကရန်ဘက်နှစ်နိုင်ငံခေါင်းဆောင်တွေအခုလိုတွေ့ဆုံကြတာကိုနှစ်နိုင်ငံဆက်ဆံရေးမှာထူးခြားတဲ့တိုးတက်မှုတစ်ခုဖြစ်နေပြောဆိုကြပါတယ် American နဲ့ Vietnam ကြားပုံမှန်ဆက်ဆံရေးတည်ဆောက်ခဲ့တဲ့နှစ်20ပြည့်တဲ့အချိန်အတွင်း American ကိုပထမဆုံးရောက်လာတဲ့ Vietnam Communist Party အထွေထွေအတွင်းရေးမှူး Nguyen Phu Thong ကိုသမ္မတ Obama ကကြိုဆိုနှုတ်ခွန်းဆက်စကားပြောပါတယ်အပြန်အလှန်လေးစားမှုပေါ်မှာအခြေခံပြီးနှစ်နိုင်ငံလူထုအတွက်အကျိုးဖြစ်စေတဲ့အပြုသဘောဆောင်တဲ့ဆက်ဆံရေးပေါ်ထွက်တာကိုတွေ့ရတယ်လို့သမ္မတကပြောပါတယ်လူခွင့်ရင်းနဲ့ဘာသာရေးလွတ်လပ်ခွင့်လို့နှစ်နိုင်ငံကြားသဘောထားကွဲပြားတဲ့ကိစ္စရပ်တွေပေါ်မှာလဲသူနဲ့မစ္စတာဒရွန်တို့ပုံမှန်လည်းလည်းဆွေးနွေးခဲ့ကြတယ်လို့သမ္မတဥပမာကပြောပါတယ်။တခြားနိုင်ငံပေါင်းတရာစင်နဲ့အတူအမေရိကန်နဲ့ဗီယက်နမ်တို့ပါဝင်ပြီးတရုတ်နိုင်ငံတို့မပါဝင်တဲ့ Pacific သမုဒ္ဒရာကျောက်ဖြတ်မိတ်ဖက်ဆက်ဆံရေး TPP လွတ်လပ်စွာကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ကိစ္စကိုလည်းခေါင်းဆောင်တို့ကဆွေးနွေးကြတာပါ။အင်္ဂါနေ့သမ္မတအင်ပီရိုပြင်ပမှာတော့အမေရိကန်နိုင်ငံတဝန်းနေထိုင်ကြတဲ့ဗီယက်နမ်နယ်ဘောတွေကအထွေထွေတွင်မှုရဲ့ခီးစဉ်ကိုကန့်ကွက်ဆန္ဒပြကြတာပါဒီမိုကရေစီနဲ့အချင်းကျသတင်းမီဒီယာသမားတွေကိုလွှတ်ပေးဖို့တောင်းဆိုတဲ့ဆိုင်းဘုတ်တွေနဲ့ကြွေးကြော်သံတွေကိုအော်ဟစ်ပြီးဆန္ဒပြခဲ့ကြတာဖြစ်ပါတယ
်ငွေကြေးအကျပ်တဲဆက်ရောက်နေတဲ့ဂရိနိုင်ငံကချင်းငွေဆိုင်ရာ၃နှစ်ကြာအစီအစဉ်တည်ရအတွက်အကူအညီပေးဖို့ဥရောပသမဂ္ဂကိုတောင်းဒီကနေ့တောင်းဆိုလိုက်ပါတယ်အခွန်နဲ့တက်ပြစ်ပင်စင်ဆိုင်ရာကိစ္စတွေကိုချက်ချင်းအကောင့်တွေဖော်မယ်လို့လည်းသူကဂရီပေးပြောဆိုပါတယ် Green ဝန်ကြီးချုပ် Alexis Tsipras ကStrasbourg မှာကျင်းပတဲ့ဥရောပပါလီမန်မှာဥရောပခေါင်းဆောင်တွေကိုတောင်းဆိုထားတဲ့ဒီနောက်ဆုံးသတ်မှတ်ရမတိုင်မီခိုင်မာတဲ့အဆိုပြုချက်တရက်ကိုတင်သွင်းနိုင်မယ်လို့ပြောဆိုပါရယ်ဥရောပသမဂ္ဂကသတ်မှတ်ထားတဲ့နောက်ဆုံးရဟာဒီသတင်းပတ်ကုန်မှာအဆုံးသတ်မှာဖြစ်ပြီးဂရိအနေနဲ့ဒီသဘောတူညီချက်တရက်မရဘူးဆိုရင်တော့ဂရိနိုင်ငံမှာဒေဝါလီခံရတဲ့အခြေအနေရောက်သွားစေပြီးတော့ဘန်စနစ်ပြိုလဲသွားမယ်လို့ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တက်စ်ကအရေးပေါ်အစည်းအဝေးပြီးတဲ့နောက်ပြောဆိုပါရယ်ခင်ဗျာ
လုံခဲ့တဲ့နှစ်ကဖြစ်ပွားခဲ့တဲ့တိကရမြို့ကလူသက်ပွဲအတွင်း ပါဝင်ခဲ့သူစစ်သွေးကြွ24ဦးကိုအီရတရားရုံးတရုတ်ကနေတည်တံချမှတ်လိုက်ပါတယ်။ဒေသမျိုးတော်ကအခြေစိုက်စစ်စခန်းတစ်ခုကို IS Islamic အစွန်းရောက်တွေကသိမ်းယူပြီးတဲ့နောက်မှာရာနဲ့ချီတဲ့ Shia Muslim အများပြားပါဝင်တဲ့တပ်ဖွဲ့တွေကိုတပ်ပစ်ခဲ့ကြတာပါ။အခုလိုပြစ်မှုကျူးလွန်သူတွေကိုကျိုးပေးပြီးတပ်ဖို့အတွက်မက်ဒက်မျိုးဗဟိုတရားရုံးကဒီကနေ့မှပဲစီရင်ချက်ချလိုက်ပါတာပါ။တပ်တင်း6ထားမခိုင်လုံးတဲ့တခြားလူ4ဦးကိုတော့အမှုကနေပတ်လက်ခဲ့ပါတယ်။အီရန်အာနာရှင်ဟောင်းဆက်ဒမ်ဟူစိန်မွေးဖွားရတိကရမျိုးကိုလွန်ခဲ့တဲ့နွေရာသီကာလ IS Islamic စစ်သွေးကြွတွေဘက်ကထိုးစစ်တွေစတင်ခဲ့တဲ့အချိန်မှာတည်ယူခဲ့တာဖြစ်ပါတယ်။အဲဒီနောက်ရှီယာတပ်ဖွဲ့ဝင်အတွေပါဝင်အမေရိကန်ဥဆောင်တဲ့လေကြောင်းတိုက်ခိုက်မှုရဲ့အကူအညီနဲ့အဲ့ဒီမျိုးကိုအီရန်တပ်ဖွဲ့တွေကပြန်လည်ပြီးတည်ယူခဲ့တာပါ။
ဒီအမေရိကန်အတန်ညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဟုတ်တယ်ဦးနေညဘက်သတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာပါတီစုံထွေထွေရွေးကောက်ပွဲကိုနိုဝင်ဘာလ10ရက်နေ့မှာကျင်းပမှာဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားမှုဦးတောင်းလှိုင်ကပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွေကဆက်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေမင်းစင်းတွေကိုထုတ်ပြန်ရမှာအမှားအယွင်းတွေရှိတာကြောင့်ဒီကိစ္စနဲ့ပတ်သက်ပြီးတေးသေးချာချာစစ်စစ်ဆောင်ရွက်ဖို့နိုင်ငံရေးပါတီတွေကရောလူလူကပါတောင်းဆိုနေချိန်မှာအခုလိုရွေးကောက်ပွဲကျင်းပမယ့်ရက်ကိုအတည်ပြုထုတ်ပြန်လိုက်တာပါအဲဒီလိုထုတ်ပြန်လိုက်တဲ့စီးရင်တွေမှာမွေးဖွားသူတွေရဲ့မွေးနေ့တွေရွာလုံးကျွနီးပါတူညီနေတာတည်ဆုံးခဲ့သူတွေရဲ့နာမည်တွေမဲဆင်းထဲမှာပါနေပြီးတချို့မိသားစုလိုက်ဟာမဲဆင်းထဲမှာမပါဝင်တာတွေကြောင့်စိုးရိမ်မှုတွေလည်းရှိနေပါတယ်ဒါအပြင်တိုင်းရင်းသားဒေသတချို့မှာလက်လက်ကင်ပရီပခါတွေဖြစ်ပေါ်နေတာကြောင့်အဲ့ဒီဒေသတွေမှာရွေးကောက်ပွဲကျင်းပပေးနိုင်မှုဆိုတာလည်းမသေးကြဘူးလို့သုံးသပ်သူတချို့ကပြောဆိုပါတယ်မကြသေးခင်ရပိုင်းတွေအတွင်းကတော့အမှားအယွင်းတွေများနေတဲ့မဲဆင်းကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲ့အဓိကတိုက်ခိုက်ပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတာဝန်ရှိသူတွေဟာပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်ခင်ဗျာ
ထိုင်းနိုင်ငံကိုအားရအားလိုက်ရခီးထွက်လာခဲ့တဲ့ဗြိတိန်နိုင်ငံသားနှုအသက်ခံရမှုနဲ့ဖန်ခံနေရတဲ့မြန်မာနိုင်ငံသားနှုတ်ဟာဒီကနေ့ဇူလိုင်လ10ရက်ရုံးချိန်အတွက်ကော့စမွေခရိုင်တရားရုံးကိုရောက်လာပြီးဖြစ်ပါတယ်။ဒီလူသတ်မှုတွေဗြိတိန်နိုင်ငံမှာဒေါသထွက်နေကြပြီးဒီလူသတ်မှုကနေထိုင်းရဲတွေရဲ့အရေးချင်းနဲ့ထိုင်းနိုင်ငံရဲ့ရွှေပြောင်းအလုပ်သမားတွေပေါ်မှာသူတို့ရဲ့ဆက်ဆံမှုတွေနဲ့ပတ်သက်ပြီးမေးခွန်းထုတ်စရာတွေဖြစ်လာတာပါ။ဗြိတိန်နိုင်ငံသားတွေဖြစ်တဲ့အသက်24နှစ်အရွယ်ဒေးဗစ်မီလာနဲ့အသက်23နှစ်အရွယ်ဟာနာဝစ်ရစ်တိုဟာထိုင်းနိုင်ငံတောင်ပိုင်းကနိုင်ငံခြားခီးသွားတွေအသွားအလာများတဲ့လိပ်ကျွန်းလို့ခေါ်တဲ့ကော့တောင်ကျွန်းမှာမနစ်ကအသက်ခံခဲ့ရတာဖြစ်ပါတယ်။မြန်မာနိုင်ငံကရွှေပြောင်းအလုပ်သမားတွေဖြစ်တဲ့ဇော်လင်းနဲ့ဝင်းစော်ထွန်းတို့ကိုနှစ်ယောက်ဟာသူတို့တတ်ခဲ့ကြံဝန်ခံခဲ့တယ်လို့အောက်တိုဘာလတုန်းကထိုင်းရဲတွေကပြောခဲ့ပါတယ်။ဒီလူသတ်မှုတွေတရင်ပတ်နဲ့ချီပြီးခံမှန်းပြောဆိုမှုတွေလုပ်နေတာမို့ထိုင်းရဲတွေဖိအားပေးခံရတဲ့နောက်ပိုင်းမှာအခုလိုဝန်ခံကြောင်းရဲတွေကပြောကြားခဲ့တာဖြစ်ပါတယ်။ဒါ့အပြင် DNA စစ်ဆေးရမှာလည်းအသက်ခံရသူနှုတ်ဆီကရတဲ့ DNA ဟာအခုတန်ရရှိသူနှုတ်ဦးနဲ့ကိုက်ညီနေတယ်လို့ရဲတွေကပြောခဲ့တာပါ။ဒါပေမဲ့နောက်ပိုင်းမှာတော့သူတို့ကိုနှိပ်ဆက်ပြီးတပ်မိချောင်းဝန်ခံခိုင်းတယ်လို့သူတို့နှုတ်ကပြောကြခဲ့ပါတယ်။သူတို့နှစ်ဦးတည်းလိုက်ပါဆောင်ရွက်ပေးနေတဲ့ထိုင်းရှင်နေအဖွဲ့ကတော့သူတို့ကိုဒီလိုဝန်ခံလောင်ရဲတွေကနှိပ်ဆက်တာတွေ့ခဲ့ရတာမို့ဒီကိစ္စကိုထိုင်းရှင်နေများကောင်စီကိုတင်သွင်းခဲ့တယ်လို့ပြောပါတယ်။ပြမှုကျူးလွန်ကြောင်တွေ့ခဲ့ရင်တော့သူတို့နှုတ်ကတည်တံ့အကြခံရဖို့ရှိပါတယ်။ဒီလူသတ်မှုကအင်္ဂလန်ဆင်းရဲတဲ့နိုင်ငံတွေကလာပြီးထိုင်းနိုင်ငံမှာအလုပ်လုပ်နေကြတဲ့ရွှေပြောင်းအလုပ်သမားနှစ်သန်းခွဲလောက်ပေါ်မှာထိုင်းနိုင်ငံရဲ့ဆက်ဆံမှုကိုဆန်းသက်လိုက်တဲ့မှုလို့လူခွင့်ရေးအဖွဲ့တွေကပြောပါတယ်။တရားရင်ဆိုင်ရတဲ့အခါမှာငွေမတက်နိုင်တဲ့ဆင်းရဲသားတွေအမှုနိုင်မှုမလွယ်တဲ့ထိုင်းနိုင်ငံမှာဒီလူငယ်နှစ်ဦးတွေမျှတာတဲ့တရားစီရင်မှုမျိုးမရဘဲထိုးကြွခံရတဲ့အဖြစ်မျိုးရောက်မှာကိုလည်းစိုးရိမ်နေကြတာပါ။ဒီမှုတွေအောက်တိုဘာလလောက်မှာစီရင်ချက်ချမယ်လို့ခန့်မှန်းရပါတယ်။
တရုတ်နိုင်ငံမှာအစုရှယ်ယာဈေးနှုန်းတွေဒီကနေ့ထိဆက်ကျနေတဲ့အတွက်ရင်းနှီးမြှုပ်နှံသူတွေအနေနဲ့အစိုးရလွန်ပြီးလုတာမျိုးတွေကိုတာဝန်ရှိသူတွေကသတိပေးနေရပြီးသတင်းသုံးပတ်ကြာဈေးကျနေတာကိုရပ်ဖို့လှုံ့ဆော်ချက်အသစ်တွေကိုကြေညာပါတယ်။အစုရှယ်ယာစံဈေးနှုန်းတွေဖြစ်တဲ့ Shanghai Composite Index ဟာ6ရာခိုင်နှုန်းနီးပါးကျဈေးနဲ့ပိတ်သွားပြီး Shanghai Composite Index ကတော့ 2.5 ရာခိုင်နှုန်းကျဈေးနဲ့ပိတ်ပါတယ်။အဲဒီလိုဈေးနှုန်းတွေဆက်ကျနေတာကြောင့်ဇွန်လအလယ်ကလေးကဆိုရင်ဈေးကွက်တန်ဖိုးဒေါ်လာ 3.1 ထရီလီယံလောက်ဆုံးရှုံးသွားပြီးဖြစ်ပါတယ်။အစုရှယ်ယာတွေကျဈေးနဲ့ရောင်းထုတ်ရတာမျိုးမဖြစ်စေဖို့ကြိုးစားတဲ့အနေနဲ့တရုတ်ကုမ္ပဏီယာပေါင်းများစွာကသူတို့ရဲ့အစုရှယ်ယာတွေအယောင်းဝယ်လုပ်တာကိုဆိုင်းငံ့ထားပေးဖို့ဒီကနေ့လျှောက်ထားကြပါတယ်။ပြီးမှကြီးကကုမ္ပဏီပေါင်း1300ကျော် တနည်းအားဖြင့်ဈေးကွက်တွေကကုမ္ပဏီ40ရာခိုင်နှုန်းနဲ့မနည်းအားအစုရှယ်ယာအယောင်းဝယ်လုပ်တာကိုရပ်ထားကြတာပါဒီအစုရှယ်ယာဈေးကွက်ထဲမှာစိုးရင်တိတ်လန့်စိတ်တွေပေါ်လာပြီးကြိုးကြောက်မဲ့ရောင်းထုတ်တာတွေကြောင့်ဈေးနှုန်းတွေကျသွားတာလို့တရုတ်နိုင်ငံရဲ့အစုရှယ်ယာလုပ်ငန်းကိုကြီးကြပ်တဲ့တရုတ် Security Regulatory Commission ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
2015ခုနှစ်အတွက်ကမ္ဘာရှယ်ယာဝင်နေများစီးရင်တဲ့မှာနောက်ထပ်နေရာ28ခုကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ရဲ့ကမ္ဘာရှယ်ယာဝင်နေများဆိုင်ရာကော်မတီကနေထည့်သွင်းသတ်မှတ်လိုက်ပါတယ်။ဒီထက်မှာ Texas ပြည်နယ်က San Antonio မြို့က Alamo Creek တာသနာပြုတဲ့နေရာလည်းပါဝင်ပါတယ်။ဒီနေရာဟာ Catholic ဘာသာပတ်ပြန့်စေဖို့အတွက်ခေါင်းဆောင်တွေထူထောင်ထားတဲ့နေရာတစ်ခုဖြစ်ပါတယ
်။ထုတ်ထုတ်နဲ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့ဒေါခင်မျိုးတက်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆက်မျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတရိုက်နားဆင်နိုင်ပါရဲ့ရှင်ခုတော့သတင်းဆောင်းပါးတွေကိုဆက်တိုက်ထုတ်လွှင့်ပေးသွားမှာပါလွတ်တော်ရွေးကောက်ပွဲကိုနိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာလိုက်ပါပြီ။ဖွဲ့စည်းပုံပြင်ဆင်ရေးလုပ်ငန်းတွေလွတ်တော်ရင်းမှာမအောင်မမြင်ဖြစ်ခဲ့ပြီးနောက်တနိုင်ကလုံးအတိုင်းအတာနဲ့မဲဆန္ဒရှင်စီရင်လွှဲမှားမှုတွေကိုပြင်ဆင်မပြီးသေးပေမဲ့လို့လည်းရွေးကောက်ပွဲကျင်းပမယ်ရက်ကိုကြေညာလိုက်တဲ့အပေါ်မှာတော့အတိုက်ခံတွေကကြိုဆိုကြပါရယ်။အဓိကအတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဖက်ကလည်းရွေးကောက်ပွဲဝင်မယ်မဝင်ဘူးဆိုတာကိုမကြခင်ရက်ပိုင်းမှာပဲဆုံးဖြတ်မယ်လို့လည်းပြောဆိုလိုက်ပါရယ်။မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါရယ်ရှင်
။ဟုတ်ကဲ့ပါရှင်။လွှတ်တော်အသီးသီးအတွက်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲကိုနိုဝင်ဘာလ10ရက်တနင်္ဂနွေနေ့မှာကျင်းပမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာလိုက်ပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ညွှန်ကြားရေးမှူးဦးတောင်းလိုင်ကအခုလိုပြောပါတယ
်။တနင်္ဂနွေနေ့ပါနိုဝင်ဘာလ10ရက်တနင်္ဂနွေဒီအခုဆက်ကကျွန်တော်တို့ရွေးကောက်ပွဲကျင်းပမယ်ရက်ပေါ့။နောက်တစ်ခုပါသေးတယ်ဗျာဟိုကိုယ်တိုင်အလောင်းတင်မီစင်စတင်နေတယ်ဆိုတော့ဥစ္စာမှာပြင်ရကြပါတွဲကျင်တယ်နော်။
လွှတ်တော်ရင်းမှာအခြေခံဥပဒေပြင်ဆင်ရေးမဲခွဲဆုံးဖြတ်မှုတွေမအောင်မမြင်ဖြစ်ပြီးချိန်မှာအခုလို2015လွှတ်တော်အမှတ်ရွေးကောက်ပွဲကျင်းပမဲ့ရက်ထွက်ပေါ်လာခဲ့တာဖြစ်ပေမဲ့အဓိကအတိုက်အခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့ကြိုဆိုလိုက်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့ရွေးကောက်ပွဲဝင်မယ်မဝင်ဘူးဆိုတာကိုတော့ဒီလ17ရက်နေ့ပါတီဗဟိုအလုံးမှုဆောင်ကြီးရဲ့စီဝေးပွဲမှာဆုံးဖြတ်ကြေညာမယ်လို့လည်းပါတီပြောခွင့်ရဦးထွန်းထွန်းဟင်ကပြောပါတယ်။
ရွေးကွဲဆိုတာရွေးကွဲကိုကျွန်တော်တို့ရှင်းနေလို့လည်းရှင်းနေလို့ပြောလို့ရှိအောင်ကျွန်တော်ကျေးဇူးရဲဆိုတာကကျွန်တော်ရွေးကွဲကိုအချိန်မှန်ဆိုတော့အချင်းပါဖို့လိုတဲ့အတွက်ကြောင့်ဆိုတော့အချိန်မှန်ကျင်းပါပါလို့ကျွန်တော်ကျေးဇူးပါပါခင်ဗျာနောက်တစ်ချက်ကကျွန်တော်ဒီရွေးကွဲကိုပြညာကြီးဆိုတဲ့အခါကျတော့ကျွန်တော်တို့ဒီဘယ်လိုမျိုးဆောင်စီရင်ထိုင်လို့လိုလာတာပေါ့ခင်ဗျာနောက်ဘယ်လိုမျိုးဆောင်စီရင်ထိုင်ပြီးတော့ကျွန်တော်တို့ရွေးကွဲဝင်နေနေပြီဆိုတော့ကျွန်တော်သိချင်ပါပါခင်ဗျာအဲဒီကျွန်တော်တို့ဆောင်ထားတဲ့နေရာအစားတွေအားလည်းဒီလိုမျိုးရောက်ကြတယ်လို့ဆိုတော့ရိုးရိုးဝင်နေလို့ကျွန်တော်တို့ကပြင်ညာလိုက်ပြင်ညာရဲ့ဆိုရင်ကျွန်တော်အသိဖြစ်အောင်ကျွန်တော်ပြင်ထားတယ်ခင်ဗျာခင်ဗျာအဲကျွန်တော်တို့ဒီ set တင်ရနေမှာတော့ကျွန်တော်ခူးစီတော့အများကြီးနေပြည်ပြရှိပါလေခင်ဗျာအဲ့ကြလို့ရှိရင်ကျွန်တော်တို့ဒီဥစ္စာကိုစုံချမ်းနိုင်ရင်လေလို့ဥစ္စာပါလေခင်ဗျာ
ရွေးကောက်ပွဲချင်းပါဖို့လာပိုင်းပဲလူတော့တဲ့အချိန်မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကအကြိုးထုတ်ပြန်ထားတဲ့မဲဆန္ဒရှင်စည်းရင်းကိုအတိုက်အခံ NLD ပါတီဘက်ကတင့်အိမ်တက်ဆင်းလိုက်လံစစ်ဆေးနေရဆဲလေဖြစ်ပါတယ်ရွေးကောက်ပွဲမှာအဓိကကြားတဲ့မဲဆန္ဒရှင်စီးရင်အမှန်ကန်ဆုံးရရှိရေးကိုအတိုက်အခံတို့ဘက်ကဆက်လက်လှုံ့ဆော်သွားမှာဖြစ်တယ်လို့2008ခုနှစ်အခြေခံဥပဒေပြင်ဆင်ရေးကိုလည်းဆက်လက်ပြီးတော့အာရုံစိုက်လှုံ့ဆော်သွားမှာဖြစ်တယ်လို့လည်း NLD ပါတီရဲ့ပြောခွင့်ရဦးထွန်းထွန်းဟင်ကပြောပါရစေ။ဒီ
လိုရဆိုင်ထားတာတော့မဟုတ်ပဲဘူးကျွန်တော်တို့က။အဲဒီလိုအတက်ကားကြည့်တော့ကျွန်တော်တို့ဒီစစ်စစ်နိုင်နေတဲ့ပေါ့ကျွန်တော်တို့ဒီလိုစပါတယ်ခင်ဗျ။ဒါလို့ရှိလို့ရှိရင်ကျွန်တော်တော်တော်လေးတော့အပြီးသွားပါပြီခင်ဗျာကျွန်တော်ပြီးနိုင်ပါတယ်ကျွန်တော်ရွေးကောက်ပွဲဝင်မယ်လို့ကျွန်တော်ဆုံးဖြတ်ပြီးနိုင်တယ်တပြန်လေးတော့ပြည်သူတွေအကြီးစားကြီးကျွန်တော်တိုင်ပါပါခင်ဗျာအဲကျွန်တော်တို့ဒီလိုပါခင်ဗျာလူတွေအောင်ပြည်သူကဘာမှမလုပ်ရသေးဘူးဒီလိုတော့မဟုတ်ဘူးခင်ဗျာကျွန်တော်ကျင်းကြရာတွေပေါ့နော်တော်တော်ပြည်သူတွေအောင်ပြည်သူကကျွန်တော်ဘယ်လိုဥစ္စာရှိရမလဲဘယ်လိုရည်ကြီးတွေရှိရမလဲသူအဥစ္စာတွေမှာဘယ်လိုပြီးပြေးမလဲအဲသူတော်တော်ပြည်သူတွေကဘာတွေဘာတွေဘာတွေပြရလို့ပြရမလဲဒီလိုတွေပေါ့ဗျာအဲ့ရတွေကတော့ကျွန်တော်တို့ကဒီစင်လိုက်ကြည့်ရင်လို့လာရှိပါလေခင်ဗျာ136ကိစ္စတွေကပလူးတုံတရားဦးလေးပြည်သူစီရင်ကိစ္စတွေပလူးတုံတရားဦးလေးပြည်သူရတော့မြို့ရတယ်မျိုးဒီစိုးမျိုးကအများအားဖြင့်ကျွန်တော်တို့ရှေ့ကနေလို့ကျွန်တော်တို့ထုတ်ရှားနေကြပြပါလေခင်ဗျာအခုတော့လေကျွန်တော်တို့လက်ရှိအခြေအနေနဲ့လက်ရှိအခြေအနေကိုတိုက်တော့လေကျွန်တော်ရေးဝင်ဝင်တို့ဒူတယ်လို့ကျွန်တော်ဆုံးဖြတ်ရင်လက်ရှိအခြေအနေတိုက်ကျွန်တော်ဝင်ဝင်လို့ရတယ်ကျွန်တော်တို့ကမှအဖြစ်ရှိပါလေခင်ဗျာ
မဲဆန္ဒရှင်စီရင်မှားယွင်းမှုတွေဟာရွေးကောက်ပွဲတည်ငြိမ်အေးချမ်းမှုကိုထိခိုက်စေနိုင်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောဆိုထားပြီးပြည်သူတွေနိုင်ငံရေးပါတီတွေအနေနဲ့လည်းမဲဆန္ဒရှင်စီရင်တိကျမှန်ကန်မှုရှိအောင်ဝိုင်းဝန်းဆောင်ရွက်ကြဖို့တိုက်တွန်းထားပါတယ်ဒီကနေ့မှာပဲပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲတွေကိုနိုဝင်ဘာလ8ရက်နေ့တနင်္ဂနွေနေ့မှာကျင်းပမယ်လို့ကြေညာလိုက်တာပါလွှတ်တော်ကိုယ်စားလှယ်လောင်းများအမည်စင်းတွေကိုတော့ဇူလိုင်လ20ရက်နေ့ကနေဩဂုတ်လ8ရက်နေ့အတွင်းမှာလက်ခံသွားမှာဖြစ်ပါတယ်လွှတ်တော်ကိုယ်စားလှယ်လောင်းရုပ်သိမ်းလို့ရင်တော့ဩဂုတ်လ17ရက်နေ့နောက်ဆုံးနေ့အဖြစ်သတ်မှတ်ထားပါတယ်လွှတ်တော်ကိုယ်စားလှယ်လောင်းတွေကိုတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဩဂုတ်လ12ရက်နေ့ကနေ21ရက်နေ့အတွင်းမှာစီစစ်သွားမယ်လို့လည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဗုဒ္ဓဟူးနေ့မှာတရားဝင်ကြေညာလိုက်တာလည်းဖြစ်ပါတယ်ရှင်
။မတ်တင်ကြီးထိုက်တင်ပြသွားတာပါရှင်။ဆက်လက်ပြီးကြားပြည်နယ်ဖက်ကသတင်းပုတ်တစ်ဆက်ထဲတင်ပြပါောင်းမယ်။ကြားပြည်နယ်ဝန်ကြီးချုပ်ဦးခင်မောင်ဦးအပါအဝင်ပြည်နယ်ဝန်ကြီး၅ဦးဟာလက်ရှိအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကနေနှုတ်ထွက်လိုက်ပြီးဖြစ်ပါတယ်။လာမယ့်ရွေးကောက်ပွဲမှာအရေးချင်းရှိတဲ့သူတွေပါဝင်အရေးခံနိုင်ဖို့အတွက်နေရာဖယ်ပေးတဲ့သဘောလို့ပါတီကနှုတ်ထွက်ခဲ့တဲ့ဝန်ကြီးတွေကပြောဆိုခဲ့တယ်လို့ဒီလိုထိပ်ပိုင်းဝန်ကြီးတွေနှုတ်ထွက်မှုရဲ့အခြေခံအကြောင်းတရားဟာပြည်ခိုင်ဖြိုးပါတီအတွင်းလာမယ့်ရွေးကောက်ပွဲရှင်ပြန်ရေးမှာနေရာရွေးချယ်ရေးပြဿနာတစ်ခုလို့လည်းဒေသခံနိုင်ငံရေးပါတီရှိသူပါတီကတာဝန်ရှိသူတွေကရှုမြင်နေကြပါတယ်ဒီအခြေအနေကိုတော့ထိုင်းချေဆိုင် VOA သတင်းထောက်နိုင်ကွန်းအင်ကအခုလိုသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါကရပြည်နယ်ဝန်ကြီးချုပ်နဲ့ပြည်နယ်ဝန်ကြီး၄ဦးဟာလက်ရှိအာဏာရနိုင်ငံရေးပါတီကြီးတခုဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကနေနှုတ်ထွက်လိုက်တာဖြစ်ပါတယ်ဒီလိုနှုတ်ထွက်ရတဲ့အကြောင်းရင်းကိုတော့ပြည်နယ်လှည့်စစ်နဲ့စစ်မှုဝန်ကြီးဦးစောဟူဟူက VOA ကိုအခုလိုပြောပါတယ်
ကျွန်တော်တို့ဒီပြည်ထောင်စုမြန်မာနိုင်ငံကျွန်တော်တို့နှုတ်ထွက်တာပဲနှုတ်ထွက်တဲ့ဘောပဲရှိပါမယ်။ငါးဦးပါပါမှာပေါ့ငါးဦးဝင်းချို့ပါကုန်ပါနော်။ကျွန်တော်တို့ကနှုတ်ထွက်လိုက်ပြီးရှင်တော့ပါတီကတော့နားလိုက်တာပေါ့နော်။တခြားပါကြီးတွေချက်တော့မရှိပါလေ။အဓိကကတော့ကျွန်တော်တို့ဒီရွေးကောက်ပွဲမှာကျွန်တော်တို့နီးတူပေါ့နော်။ဒီလူတွေလည်းတို့အခွင့်အရေးရှိတယ်။ဒီအပြင်ဒီရင်းချက်ကကိုယ်တိုင်အနေနဲ့တို့ဆောင်ရွက်ခွင့်ရှိတာပေါ့နော်။ဆက်တည်းအခွင့်အရေးတွေကျွန်တော်တို့ကလည်းပဲမပိတ်ဘူး။တို့နေရာပေးချင်တဲ့ဒီချင်းနဲ့ကျွန်တော်တို့အခွင့်ဆောင်ရွက်တာမယ်ပါပါလေ။
ကြရပြည်နယ်ဝန်ကြီးချုပ်ဦးခင်မောင်ဦးအပါဝင်ပြည်နယ်လှည့်စစ်နဲ့စစ်မှုဝန်ကြီးဦးစောဟူဟူလမ်းမဆက်သေးရေးဝန်ကြီးဦးချစ်လှစီပင်တရားရေးဝန်ကြီးဦးအောင်နိုင်ဦးဗမာတိုင်းဒေသရေးရဝန်ကြီးတောက်တာစိန်ဦးတို့ကနေပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကနေနှုတ်ထွက်လိုက်တာပါဝန်ကြီးချုပ်အပါဝင်ဝန်ကြီး၅ဦးပါတီကနေနှုတ်ထွက်လိုက်တာဟာပြည်ခိုင်ပြိုးပါတီအတွင်းလာမယ့်2025ရွေးကောက်ပွဲအတွက်နေရာရွေးချယ်ရေးမှာအချင်းချင်းပြည်လည်မှုမရှိလို့ဆိုပြီးကြရလူမျိုးစုဒီမိုကရေစီပါတီဥက္ကဋ္ဌဦးစောတန်နီရယ်ကအခုလိုတုံ့သပြောဆိုခဲ့ပါတယ်
သောပါတီတွင်းမှာဒီနေရာရွေးချယ်မှုနေရာယူမှုပေါ်မှာတို့အချင်းချင်းမပြေလည်လို့ဒီလာမယ့်2025ရွေးကောက်ပွဲအတွက်တို့အင်ရှင်စဉ်များမှာနည်းနည်းအဆင်မပြေမှုဖြစ်နေကြပဲ
တမရယုံဝန်ကြီးတွေဖြစ်တဲ့ပြည်ထောင်စုဝန်ကြီးဦးအောင်မင်းနဲ့ဦးစိုးသိန်းတို့ကလည်းလာမယ့်ရွေးကောက်ပွဲမှာကရပြည်နယ်မဲဆန္ဒနယ်မြေတွင်ပါဝင်ရှင်ပြိုင်လူကြောင်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဘဟုကိုတင်ပြခဲ့ပြီးအခုလူကရားပြည်နယ်ကဝန်ကြီးချုပ်နဲ့ဝန်ကြီး၄ဦးနှုတ်ဆက်မှုဖြစ်စဉ်တွေပေါ်ပေါက်လာတယ်လို့လည်းဦးစောတန်နီရယ်ကပြောပါတယ်။လာမယ့်2025ရွေးကောက်ပွဲမှာပြည်ကံဖြိုးပါတီကဝန်ကြီးဦးအောင်မင်းဝန်ကြီးဦးစိုးသိန်းနဲ့ဒုတိယဝန်ကြီးနှူးဟာကရားပြည်နယ်တွင်ဝင်ရောက်ရှင်ပြန်ရွေးခံဖို့ရာထချက်ရှိနေတယ်လို့ကရားလူမျိုးစုဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဦးစောတန်နီရယ်ကအခုလူဆက်ပြောပါတယ
်။ရှားတော်မှာဦးအောင်မင်းရယ်ပြည်ကျော်ဆုံးရယ်ဘောလုံးကဲမှာဦးစိုးသိန်းနောက်ပါဆောင်မှာဦးဝင်းမြင့်ဝချုပ်ဝင်းမြင့်ပေါ့အဲ့လေးဦးဒုဝန်ကြီးဝင်းမြင့်လည်းပါဆောင်မှာဝင်ကြမယ်နောက်သာဒုဝန်ကြီးကျော်ကျော်ထွန်းလည်းရှားတော်မှာဝင်ကြမယ်အဲ့ဒါသူတို့ဝန်ကြီး၄ဦးကဒီမှာကြောက်နေ
ပြည်နယ်လှည့်စစ်နဲ့စစ်မှုဝန်ကြီးဦးစောဟူဟူကတော့ဝန်ကြီးအောင်မင်းဝန်ကြီးဦးစိုးသိန်းတို့ကြားပြည်နယ်တွင်ဝေရောက်ရွေးခံမှုကိစ္စနဲ့သူတို့နှုတ်ထွက်လိုက်တဲ့ကိစ္စဟာပတ်သက်မှုမရှိဘူးလို့ဆိုပါတယ်
ကျွန်တော်ကတိုက်ဆိုင်နေလို့မမြင်ပါဘူးဒါကသူ့ကိစ္စနဲ့ဒုလာလာကျွန်တော်တို့အစိုးရဆိုင်လာပြီးတော့ဒီနေ့ဆောင်ရွက်တာမရှိဘူးကျွန်တော်တို့လည်းမိမိရဲ့အစီအစဉ်မျိုးတွေဆက်ဖြစ်တဲ့အပေါ်မှာမြည်ဒီမှာသူတို့နဲ့တိုက်ဆိုင်နေဒီနေ့အချိန်ဒီနေ့ပေါ့ဆန်နေအဲ့လိုမရှိပါဘူးခင်ဗျ
ဂျူလိုင်လ3ရက်နေ့ကစပြီးဝန်ကြီးတွေရဲ့နှုတ်ဆက်စာတင်တဲ့အပေါ်ပြည်ထောင်စုကြံ့ခိုင်ရေးပါတီဗဟုဌာနချုပ်ကနေခွင့်ပြုခဲ့တယ်လို့လည်းဦးစောဟူဟူကပြောပါတယ်ပြည်ကံပြုတ်ပါတီကနေနှုတ်ထွက်လိုက်တဲ့ဝန်ကြီးတွေအနေနဲ့တခြားပါတီတဲ့ဝင်ရောက်ဖို့အစီအစဉ်မရှိသေးပေမဲ့လည်းရွေးကောက်ပွဲနီးကပ်လာတဲ့ကာလမှာမဲဆန္ဒရှင်ပြည်သူတွေဆန္ဒရှိတောင်းဆိုလာရင်ရွေးကောက်ပွဲဝင်ဖို့ပြန်စင်စားသွားမယ်လို့လည်းပြည်နယ်လှည့်စစ်နဲ့စစ်မှုဝန်ကြီးဦးစောဟူဟူကပြောပါတယ်လက်ရှိကြားပြည်နယ်တွင်ရွေးကောက်ပွဲကော်မရှင်ကနေလာမယ့်ရွေးကောက်ပွဲအတွက်မဲပေးပိုင်ခွင့်စည်းရုံးထုတ်ပြန်ရမှာမဲအမှားယွင်းများပြားနေတယ်လို့ကြားလူမျိုးစုဒီမိုကရေစီပါတီဥက္ကဋ္ဌဦးစောတန်နီရယ်ကပြောပါတယ်လက်ရှိကြားပြည်နယ်တွင်မှာမဲပေးနိုင်သူတွေရဲ့စီရင်မှားယွင်းမှုများပြားနေတဲ့အနေအထားရတော့လကောက်ရွေးကောက်ပွဲကော်မရှင်ရဲ့လှုပ်ဆောင်ချက်တချို့ဟာယူတာပွေလမှုမရှိတဲ့အခြေအနေတွေကြောင့်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်နိုင်ခြေမရှိဘူးလို့လည်းကြားလူမျိုးစုဒီမိုကရေစီပါတီဥက္ကဋ္ဌဦးစောတန်နီရယ်ကပြောပါတယ် ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ကတော့မဲစရင်ပြုစုရေးလုပ်ငန်းစဉ်ဟာရွေးကောက်ပွဲဥပဒေအရမဲစရင်ထုတ်ပြန်ချိန်မှာကြီးရှိခွင့်တောင်းဆိုခွင့်ပြင်ဆင်ခွင့်ကန့်ကွက်မှုတွေပြုလုပ်လို့ရင်သက်ဆိုင်ရာမြို့နယ်ရက်ွက်ကြေးရွာကော်မရှင်အဖွဲ့အစည်းကိုဆက်သွယ်ဆောင်ရွက်နိုင်ပြီးမဲဆန္ဒရှင်ပြည်သူတွေအလုံးပူးပေါင်းပါဝင်ဆောင်ရွက်သွားဖို့ကိုဇူလိုင်လ6ရက်နေ့မှာရှင်းလင်းအသိပေးထုတ်ပြန်ထားပါတယ်ခင်ဗျာ
။နိုင်ကွင်းပါရှင်။ VOA ကနေပို့ထုတ်နေတဲ့ပတ်သက်တဲ့တွေကိုဆက်လက်တင်ပြနေပါတယ်။ခုတော့အခြေခံဥပဒေဆိုင်ရာသတင်းဖက်အလက်ဆက်ရအောင်ပါ။ဖွဲ့စည်းပုံအခြေခံဥပဒေရဲ့ပုံမှန်436ပုံမှန်ခွဲခခွဲနဲ့ပတ်သက်တဲ့ပုံမှန်တွေကိုပြည်ထောင်စုလွှတ်တော်မှဒီကနေ့မဲခွဲဆုံးဖြတ်ရမှာတော့ဇယား2နဲ့ဇယား5ကိုပြင်ဆင်ရေးအတွက်အနိုင်ရပေမဲ့ကြံပုံမှန်တွေကတော့လုံလောက်တဲ့ထောက်ခံမဲမရခဲ့ပါဘူး။ဒီလိုပြင်ဆင်မဲ့အချက်တွေဟာပြည်내နဲ့တိုင်းဒေသကြီးအစိုးရတွေရဲ့လုံပိုင်ခွင့်နဲ့သက်ဆိုင်တာမို့တိုင်းရင်းသားလူမျိုးတွေအတွက်ဘလို့အခွင့်အရေးတွေပိုမိုရနိုင်မလဲဆိုတာကို VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကမေးမြန်းတင်ပြထားပါရရှင်။တိခမရှင် VOA American တန်ရဲ့တက်ရိုက်လေးလိုင်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကိုတစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်တက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးကြမယ်ဆိုရင်ဖုန်းနံပါတ်က0239238999လေးဖြစ်စေ email လိပ်စာ burmese@voanews.com ကိုဖြစ်စေထုတ်ဆက်သွယ်နိုင်ပါတယ်ရှင် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတစ်နေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ခဲ့တဲ့စီစဉ်တွေကို VOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်ရှင်
။ဟုတ်ကဲ့ဖွဲ့စည်းပုံအခြေခံဥပဒေရဲ့ပုံမှ436ပုံမှခွဲခနဲ့ပတ်သက်တဲ့ပုံမှတွေကိုဇွန်လ30ရက်နေ့ကစတင်ပြီးဒီကနေ့မဲမခွဲမီအချိန်အထိလွှတ်တော်ကိုယ်စားလှယ်60ကျော်ကပါဝင်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ပုံမှ436ပုံမှခွဲခနဲ့ပတ်သက်တဲ့ပုံမှတွေထဲမှာသမရဒုသမရတွေနဲ့သက်ဆိုင်တဲ့ပုံမှပယ်ဖျက်ရေးတိုင်းဒေသကြီးတွေနဲ့ပြည်နယ်အစိုးရတွေရဲ့ဝင်ကြီးချုပ်တွေကိုသမရကဓာတ်ရိုက်ခန့်ထားတာမဟုတ်ဘဲသက်ဆိုင်ရာလွှတ်တော်တွေကရွေးချယ်တင်မြှောက်ရေးအပါအဝင်တိုင်းဒေသကြီးနဲ့ပြည်နယ်အစိုးရတွေရဲ့လုပ်ပိုင်ခွင့်ပုံမိုရရှိရေးတရားစီရင်ရေးဆိုင်ရာပုံမှတွေကိုပြင်ဆင်ရေးဆိုတဲ့အချက်တွေပါဝင်တာဖြစ်ပါတယ်ပြင်ဆင်ဖို့တင်သွင်းထားတဲ့ပုံမှပေါင်းကတော့24ခုရှိပြီးပုံမှခွဲတွေအရဆိုရင်အချက်ပေါင်း60လောက်ကိုဆွေးနွေးဆုံးဖြတ်ခဲ့တာဖြစ်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ဒီကနေ့မဲခွဲဆုံးဖြတ်တဲ့အခြေအနေကိုရခိုင်မျိုးသားပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကအခုလိုပြောပါတယ
်ပုံမှန်60 63 64လေးတို့အရေးကြီးတဲ့ပုံမှန်261နော်ဒီအရရပါဝင်ပုံမှန်400ခန်းငယ်တိကအကုန်လုံးတပ်မတော်သားကိုယ်စားလှယ်တွေကကန့်ကွက်တဲ့အတွက်ခရစ်900ခန်းတို့မကျော်ဘူးခင်ဗျာအားလုံးရှုံးပါတယ်ဒီတော့ဒီမှာဇယားနှစ်နဲ့ဇယား5ကြတော့တပ်မတော်သားကိုယ်စားလှယ်တွေအကုန်လုံးထောက်ခံတဲ့အတွက်နဲ့အဲ့ဒီဟာတွေကြတော့ကျွန်တော်တို့အကုန်လုံး85000ခန့်တော့ကျော်လို့နိုင်တယ်လို့ပြောရမှာပေါ့ဗျာနော
်ဒီကနေ့ပြင်ဆင်တဲ့အနိုင်မဲရခဲ့တဲ့ပုံမှ188ပါဇယား2နဲ့ပုံမှ254ပါဇယား5တို့ဟာပြည်နယ်နဲ့တိုင်းဒေသကြီးအစိုးရတွေရဲ့ဥပဒေပြုခွင့်နဲ့အခွန်ကောက်ခံခွင့်သုံးစွဲခွင့်တို့ကိုလုပ်ပိုင်ခွင့်ပုံမိုရရှိစေမှာဖြစ်ပါတယ်ဥပဒေတန်းကတော့တိုင်းဒေသကြီးတွေနဲ့ပြည်နယ်အစိုးရတွေရဲ့ဝင်ကြီးချုပ်တွေကိုသက်ဆိုင်ရာလွှတ်တော်တွေကရွေးချယ်တင်မြှောက်ရေးအစိုးမအောင်မြင်တာနဲ့ပြင်ဆင်ဖို့အနိုင်ရတဲ့ပုံမှန်တွေအပေါ်မှာအခုလိုမှတ်ချက်ပေးပါတယ
်။အဲဒါကြောင့် power sharing ကိုသူမပေးဘူးခင်ဗျာ။ဘိုးရှုပ်ကိုင်းတဲ့စနစ်ကိုပဲဖတ်ပြီးတော့သွားတာတွေ့တယ်။ဒီ test sharing ပေါ့နော်ကျွန်တော်တို့အဲဒါမှာအခွန်အခကိုဟိုလုတ်ပိုင်ခွင့်ကိုတော့နည်းနည်းကျယ်ကျယ်ပြတ်ပြတ်ပေးထားတာတွေ့တယ်။ဒီတောင်စုကပြဋ္ဌာန်းသတ်မှတ်ထားတဲ့ဥပဒေနဲ့အညီဆိုတော့အပေါ်ကရှုပ်ထားတဲ့အတွက်ဒီတောင်စုကဘယ်လိုပြဋ္ဌာန်းလာမယ်မသိဘူးပေါ့ဥပမာအခွန်အခကျွန်တော်တို့ကဆရာခိုင်တို့လိုချင်တယ်သူတို့ကနှစ်ရာခိုင်တို့ပဲသတ်မှတ်မယ်အဲ့ဒါမျိုးဒါကအပေါ်ကရှုပ်ထားတဲ့သဘောမျိုးဆိုတော့ကျွန်တော်တို့လိုချင်တာမျိုးကိုမရပါဘူးခင်ဗျာနောက်ပြီးတော့ socialing ဆိုတဲ့တဘာဝအရင်းအမြစ်ခွဲဝေမှုလည်းဘာမှမပါဘူးကြ
ကြဗျူခေါ်ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဆိုင်ဆောင်စီကတော့သူ့အမြင်ကိုအခုလိုပြောပါတယ
်ဟိုကိုပဲပြဋ္ဌာန်းခွင့်နေပို့ပြီးပြင်ပြင်ဖြစ်ဖို့ဆိုရင်ကျွန်တော်တို့ဇယားတက်ကနေနှစ်ကိုများများရွှေ့လာဖို့လိုတယ
်ဖလုံစောဒီမိုကရက်တစ်ပါတီကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးစောကျော်နိုင်ကလည်းဒီကနေ့ရက်လက်အပေါ်မှာအခုလိုပြောဆိုပါတယ
်ပေါ်ရင်ဖြစ်နိုင်လို့သူကြိုးသူကြားကြောင်ကြောင်လို့ဗျအမှန်ကဝင်ကြီးချုပ်တွေကိုဒီနေ့လို့ပေါ်ကိုရရတယ်မှာရင်းချက်ပြောမှမီးဆိုတဲ့ဥပဒေကိုတော့တို့ကကောက်ရတယ်။လည်းတော့ကမရာပဲဓာတ်ရက်ခတ်တယ်လေ။ဒီနေ့တွေကအစိုးရလीပြီးတော့သူ့အစိုးရကလွန်မှုနေပါပဲ။လုတ်ပါခွင့်တွေကိုကျပေးတယ်ဆိုပေမဲ့သူစားတဲ့ပုံကမပေါ်ပါဘူး
။ဒီကနေ့ပြည်စင်ရေးအစိုးရအောင်မြင်တဲ့အချက်တွေဟာဆွေးနွေးစဉ်ကလေးကတမရတာလွတ်တော်ကိုယ်စားလှယ်တွေကထောက်
တိခတ်ပါရှင်အာကျမတို့ဆက်ပစ္စည်းဆိုင်ရာချွေမှုရှိတဲ့အတွက်ကြောင့်မလို့အတန်ဖိုက်ရသွားတာကိုတိခတ်ပါရှင်အခုတော့နောက်ပထမပိုင်းအချိန်ဆုံးတက်ခင်မှာကြန့်ရှိနေတဲ့နောက်ထပ်သတင်းတစ်ပုဒ်ကိုတင်ပြပါောင်းမယ်ထိုင်းမြန်မာနယ်စပ်ကနေမြန်မာနိုင်ငံထဲကိုအစ်စ်ဖောက်လုပ်ထားတဲ့အာရှအဝေးပြေးလမ်းမကြီးကိုဇူလိုင်လ20ရက်နေ့အမီဖွင့်လှစ်နိုင်ဖို့အတွက်အဲ့ဒီလမ်းတစ်လျှောက်မှာအခွန်ကောက်နေတဲ့ DGBA တပ်တွေကိုဖယ်ရှားခိုင်းရကနေတိုက်ပွဲတွေဖြစ်လာရတာလို့တပ်မတော်ဘက်ကပြောဆိုပါရယ်ဇူလိုင်၂ရက်နေ့ကဆလာခဲ့တဲ့ corporate မြဝတီလမ်းတစ်လျှောက် DGPA နဲ့မြန်မာတပ်မတော်တို့ရဲ့တိုက်ပွဲတွေကြောင့်ထိုင်းမြန်မာကုန်သွယ်ရေးလမ်းကြောင်းရပ်ဆိုင်းနေပါတယ်။အကြောင်းစုံကိုကိုညောင်ဝင်းအောင်ကတင်ပြပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ကရင်ပြည်နယ် corporate မြို့နာအခြေစိုက်တဲ့ဒီမိုကရေစီအကျိုးပြုကရင်အမျိုးသားတပ် DGPA ရဲ့ Glo 2 War စစ်ဒေသမှာနေရာမှာပြီးခဲ့တဲ့တပတ်အတွင်းတိုက်ပွဲတွေအဓိကဖြစ်ပွားခဲ့တာပါ။ဒီကနေ့မှာတော့တိုက်ပွဲတွေငြိမ်သက်နေပါတယ်။အဲ့လိုတိုက်ပွဲဖြစ်ပွားရတာဟာထိုင်းနိုင်ငံကနေမြန်မာနိုင်ငံထဲဖောက်လုပ်ထားတဲ့အာရှလမ်းမတစ်ကိုမကြခင်ဖွင့်လွှတ်တော့မှမို့ဒီလမ်းမပေါ်မှာအခွန်ကောက်နေတဲ့ DGPA တပ်တွေကိုရှင်းလင်းရတာဖြစ်ကြောင်းမြန်မာတပ်မတော်ရဲ့ပြောခွင့်ရပုဂ္ဂိုလ်ဗိုလ်ချုပ်အောင်ရဲလင်းကပြောပါတယ
်အာရှလမ်းပေးလို့အမိသားရဲ့လမ်းယူကိုလမ်းဖွင့်တော့မှာအဲ့ဒီကိုဖွင့်ဖို့တော့ကိုတို့တူကသွားတယ်ကြီးလေသွားလမ်းဖွင့်လမ်းကိုထင်တယ်နှစ်ဆယ်လောက်မှဖွင့်နိုင်တယ်ထင်တယ်ဒီလားလေပြည့်ပြည့်ချင်းရဒီအာရှလမ်းပေါ်မှာဒီတော့စတေးကောက်တယ်ဘုဒ္ဓဘုရားလုံးရောရေးပြတော့ဘယ်လိုမလုပ်ပါနဲ့ဒီကနေ့ပြတော့မှာဖယ်ပါလို့ပြောတော့မဖယ်ဘူးကြီးဒီကနေ့ပြတော့မှာအဲမဖယ်တော့တတိယမှာရှင်းလို့ပြောလို့ရှင်းရတာပေါ့ဒီလေဒီနောက်ဘာကြောင့်ဆက်ဖြစ်တာပေါ့ဆက်လာပဲ
အာရှလမ်းမတွေဟာကွန်ကရစ်မြို့နယ်နာက DGPA ကလိုတူဝါစစ်ဒေသနာဖြတ်ဖောက်ထားပြီးသူတို့ထိန်းချုပ်နေမြို့ဖို့လုံခြုံရေးဂိတ်တွေရှိတယ်လို့အခွန်ကောက်နေရတာလို့ဆိုပါတယ်မြန်မာတပ်မတော်ဘက်ကထပ်ပြီးထိုးစစ်ဆင်လာရင်သူတို့ဘက်ကလည်းပြန်လည်တိုက်ခိုက်သွားမယ်လို့ကလိုတူဝါစစ်ဒေသဗျူဟာမှုဘုံမှုချုပ်ကျော်တက်က VOA ကိုပြောပါတယ
်ဒီနေ့တပ်ပွဲမရှိတော့ဘူးမှာဒီနေ့တပ်ပွဲအင်းကြီးတွေသူဆက်တုံးလာမှာတော့တပ်ပွဲဖြစ်ဖို့ရှိတယ
်မြန်မာအစိုးရတပ်တွေကအခုတက်ချတာတော့မလားဘလို့အနေထားတွေရှိလဲသူတို့တက်ကအ
ေးကျွန်တော်သားမှာတပ်ပွဲပေါ့ဆက်ပြည့်ညဦးဒီလာလည်းရှိတယ်ဟုတ်အဆောက်လာမှာလည်းဖြစ်ရှိတယ်တက်ရကျွန်တော်ဒီမှာလာပြီးစက်ကြံပြီးပါဘူးစက်ကြံပြီးရောကျွန်တော်နေတဲ့နေရာကလာပြည့်စုံကျွန်တော်ပြည့်ရောက်ပါလိမ့်မယ်ရှိတော့
ဇူလိုင်လ2ရက်နေ့ကလေးက DGPA တပ်တွေနဲ့မြန်မာတပ်မတော်ကြားတိုက်ပွဲတွေဖြစ်လာတာကြောင့်ပြီးခဲ့တဲ့3ရက်ကဆလို့ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးလမ်းကြောင်းရပ်ဆိုင်သွားခဲ့တယ်လို့ဒီအတိုင်းသာနှစ်ဖက်တပ်တွေဆက်ပြီးတင်းမာနေကြအောင်မယ်ဆိုရင်မြန်မာနိုင်ငံနဲ့ပို့နေတဲ့ထိုင်းကုန်ပစ္စည်းတွေရောထိုင်းနိုင်ငံတဲကိုဝင်လာနေတဲ့မြန်မာကုန်ပစ္စည်းတွေပါဈေးတက်လာွယ်ရှိတယ်လို့ကရင်အမျိုးသားမီဒီယာကဦးမန်းမြို့ကသုံးသပ်ပြောဆိုပါတယ
်ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးကတက်ွယ်စားပြည်နဲ့စပြီးတော့လုံးဝစိတ်ရောတာဆိုလို့ပြင်အခုဆို3ရက်ရှိပြီပေါ့ကုန်တွေရောကျွန်တော်မေးကြည့်တော့သူတို့ပြောတာကအခုနောက်ဒီကရဲ့တော်တင်မှထိုင်းကုန်ပစ္စည်းတွေပြက်လာမှုနဲ့နောက်ဆိုထိုင်းကုန်များတက်တော့မယ်ဘယ်လိုပဲပြိနေမယ်ဆိုအခုကထိုင်းကုန်ကဒီနေ့ကြတော့ဒီနေ့ထိုင်းမချမ်းကူတော်တွေထဲမှာပဲတောင်းတင်နေသလိုမြန်မာပြည်ဝက်ချမ်းမြောက်ဒီဘက်ကိုရောက်နေတဲ့ကုန်ထိုင်းကုန်ပစ္စည်းကလည်းထူရာရန်ကုန်မန္တလေးမော်လမြိုင်အဲ့လိုသွားလို့မရတော့ဘူးအောက်ကင်းနေတယ်အလားတူပေါ်မှာပြည့်ပြည့်စုံတဲ့လူပဲပေါ်မှာပြည့်စုံတဲ့ဒီဘက်ထိုင်းမဲ့လုံးဝလာလို့မရတော့ဘူးနောက်ကသုံးလေးရက်ကပေါ်မှာပြည့်ခုပြည့်စုံလာလို့မရသေးပေါ်မှာကုန်လည်းပြမှာပဲဈေးထိုးတက်တော့တယ်ဖြစ်မယ်လေ
ထိုင်းမြန်မာနယ်စပ်မဲဆောင်မြဝတီကုန်သွယ်လမ်းကြောင်းကနေထိုင်းနိုင်ငံကတလောက်ကိုဘတ်တန်း2000ကျော်ကနေ3000နီးပါးကုန်သွယ်ဝင်ငွေရနေတယ်လို့နယ်စပ်စီးပွားရေးလှစ်လာသူတွေကပြောပါတယ်အခုလိုထိုင်းမြန်မာနယ်စပ်မတည်မငြိမ်ဖြစ်လာပေမဲ့ကုန်သွယ်ရေးအခြေအနေနဲ့ပတ်သက်လို့ထိုင်းဘက်ကစိုးရိမ်မှုတိတ်မရှိသေးကြောင်းတက္ကရိုင်အာဏာပိုင်တွေကမနေ့တုန်းကသတင်းနောက်တွေကိုခေါ်ယူရှင်းပြခဲ့ပါတယ်ဒီအတော့အတွင်းမြန်မာနိုင်ငံမှာ2015အထွေထွေရွေးကောက်ပွဲကိုနိုဝင်ဘာလ10ရက်နေ့မှာကျင်းပသွားမယ်လို့မြန်မာအစိုးရကဒီကနေ့ပဲကြေညာလိုက်ပါတယ်ပြီးခဲ့တဲ့2010ရွေးကောက်ပွဲတုန်းကရွေးကောက်ပွဲကျင်းပတဲ့နေ့မှာပဲမြဝတီနယ်ကော့ကရိတ်မြို့တွေကို DGBA တပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တာမျိုးရှိခဲ့ပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပါရှင် VOA ကနေပုတ်ထူးနေညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ် VOA မြန်မာပိုင်းစီစဉ်ကို email ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ဖုန်းနဲ့ဆက်သွယ်လို့ရင်တော့0923255555လေးကိုခေါ်ဆိုနိုင်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဇူလိုင်လ10ရက်ပုတ်ထူးနေ့ညပိုင်းအတန်လွင်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့ရောဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းထုတ်လွှင့်သွားမယ့်ည10နာရီထိစီစဉ်တွေကိုလိုင်းဒိုမီတာ24 25 51အပြင်လိုင်းလက်မီတာ190ရောကနေပြီးတော့လည်းတူချက်ဖိုင်းယူနားဆင်နိုင်ပါတယ်ဒီကနေ့နားဆင်ရမယ့်စီစဉ်တွေထဲမှာကြားကြားမှာတော့
စစ်တပ်ကလည်းသူလုတာမှန်တယ်ဆိုပြီးရေးတာပေါ့60နှစ်လူသားပွဲမှာတာဝန်အရှိဆုံးကမိုးကြုံနေဝင်မယ်အဲ့ဒီတုန်းကသူကအကြီးဆုံးအာဏာ
အစ်တမိုင်းပါရဂူဒေါက်တာဦးအောင်ခင်နဲ့ဆွေးနွေးသုံးသပ်ထားတာကိုဦးကျော်စံသားရဲ့မြမအရေးသုံးသပ်ချက်မှာကြားရဖို့ရှိပါတယ်။ဒါအပြင်ခုညပိုင်းဆက်ပြီးထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြမမီဒီယာမြင်ကွင်းနဲ့မြမတခွင်ကဏ္ဍတွေကိုလည်းဆက်တိုက်ထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ခုတော့ဒီကနေ့ရဲ့ပတ်စင်ကဏ္ဍတွေထက်ကအရင်ဆုံးမြမမီဒီယာမြင်ကွင်းကိုတင်ဆက်ပါမယ်။ဒီတစ်ပတ်စီစဉ်မှာတော့အခုနှစ် 7 July အထိမ်းအမှတ်ကြောင်းသားလှုပ်ရှားမှုနောက်ပြီးအလုတ်သမားတွေရဲ့အခြေခံလှစာတွင်းမြင့်တက်မရေးအဆိုပြုတဲ့ကိစ္စအစရာတွေကိုနားဆင်ရမှာပါမအိမ်ခိုင်ဦးရေးသားထားတာကိုဦးဆံမိုးဝေကကူညီတင်ဆက်ထားပါရရှင
်ဇူလိုင်လ9ရက်နေ့ဟာလွန်ခဲ့တဲ့နှစ်ပေါင်း53နှစ်ကစစ်ဆိုးရွားကနေရန်ကုန်တက္ကသိုလ်ကြောင်းသားတက်မကအဆောက်အုံကိုဖြိုချခဲ့ပြီးကျောင်းသားတွေကိုရရဆက်ဆက်တက်ပြတ်နှိမ့်နှင်းတာကိုခံခဲ့ရတဲ့မြန်မာနိုင်ငံကျောင်းသားလှုပ်ရှားမှုတမိုင်းဝင်နေ့တစ်နေ့ဖြစ်ပါတယ်။အဲ့ဒီနေ့ကိုမှီခဲ့တဲ့ကျောင်းသားဟောင်းကြီးတွေရဲ့ခန်းစားချက်တွေကိုလည်းမီဒီယာတွေအများပြားမှာဖော်ပြခဲ့ကြပါတယ်။အဲ့ဒီနှစ်ပတ်လည်နေ့လှုပ်ရှားမှုနဲ့ပတ်သက်တဲ့သတင်းတွေဟာမျက်နှာဖုံးသတင်းတွေဖြစ်ခဲ့ပါတယ်။ဇူလိုင်လ6ရက်နေ့ကလေးကမီဒီယာတွေအနေနဲ့သတင်းတွားယူတဲ့အခါမီဒီယာကပ်ပြားတွေယူဆောင်သွားဖို့အတွက်သတင်းဖွဲ့စည်းတွေကသတိပေးနှိုးဆော်ကြတာကိုတွေ့ရပါတယ်။ဒီအမှတ်တရအထိတ်မှတ်နေကိုလူငယ်တွေအများပြားပါဝင်လှုပ်ရှားဆင်နွှဲကြကြပါလေဒီနှစ်ကတော့အရင်နှစ်ကနဲ့မတူပါဘူးဘာကြောင့်လဲဆိုတော့ပညာရေးဥပဒေနဲ့ပတ်သက်လို့ကျောင်းသားတွေရဲ့လှုပ်ရှားမှုအရှိန်မြင့်လာနေချိန်မှာဒီလိုကျောင်းသားလှုပ်ရှားမှုတမိုင်းဝင်နေတွေမှာလည်းလက်ရှိတက်ကူတက်နေတဲ့ကျောင်းသားတချို့ပါဝင်လာလို့ဖြစ်ပါတယ်အခုချိန်ဟာကျောင်းသားအလုပ်ကျောင်းသားလှုပ်တာမျိုးသာမကနိုင်ငံရေးအတွက်လည်းဆက်ပြီးတော့လှုပ်ဆောင်ဖို့လိုသေးတယ်လို့88ပွင့်လင်းလူဖွဲ့စည်းက88ကျောင်းသားဟောင်းကိုပြုံးချိုကအခုလိုမှတ်ချက်ပြုပါတယ်
အခုကတော့ကျောင်းသားတွေလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့ဟိုခေတ်ကာလအဆက်ဆက်ပေါ့နော်ဟိုကျောင်းသားတွေဟာတိုင်းပြည်ရဲ့လိုအပ်ချက်ရာပို့ကိုလီလက်အောက်မှာတွေကဒါပုံပေါင်းပါဝင်ပြီးတော့ရှင်းဆုံးအောင်ဆောင်ပြီးလုပ်လာကြတာပဲဒီနိုင်ငံမှာမလိုအပ်တော့ဘူးကျောင်းသားကိစ္စပဲလုပ်ရတော့မယ်ဆိုတဲ့အနေထားရောက်လာရင်တော့တစ်မျိုးပေါ့နိုင်ငံရေးစနစ်တွေတခြားအထုပ်ကြီးနဲ့ပတ်သက်တာတွေဥပဒေပြုရေးတွေအားလုံးဟာကျောင်းသားတွေရဲ့လက်ရှိဘဝရဲ့အနာဂတ်တွေနဲ့ကျောင်းသားတွေနဲ့နှိစက်နေတဲ့မိသားစုပြည်သူလူထုတွေကိုပြည့်စုံလုံးတော့အမှန်ကန်ကြမရှိသေးတဲ့ကာလမှာတော့လူတိုင်းဟာပြည့်ရဲ့ကြော်ပြီးကျောင်းသားရေးတဲ့ကြော်ပြီးတော့နိုင်ငံရေးကိုစဉ်းစားပြီးတော့အထောက်ကျောင်းသားတော်တော်များများလှုပ်လာကြတာပဲအဲ့ဒီတော့သူတို့လှိလာမယ်တည်ယူမယ်သူတို့နားဆင်ကြမယ်သူတို့အမှန်နဲ့အမှောက်သူတို့ဆုံးဖြတ်ပြီးတော့ဟိုပိုင်းခြားပြီးလှုပ်ကြမယ်ဒါကအလေးချင်းတစ်ခုပဲဒါငင်းငန်းတဲ့နီလန်တစ်ခုကိုကန်ဆွဲပြီးတော့သွားနေတဲ့အနီးကပုံစံတစ်ခုကိုပတ်ဆိုင်တဲ့သူတွေကလည်းရှိနေပါဘူ
းနောက်ထပ်တင်ပြခြင်းတဲ့သတင်းကတော့ရွှေကုံစစ်တီတော်နားမှာတည်ဆောက်မဲ့ဒဂုံစစ်တီစီမံကိန်းနဲ့တခြားစီမံကိန်းတွေကိုရပ်ဆိုင်မယ်လို့နိုင်ငံတော်သမ္မတရုံးကတရားဝင်အမိန့်စာထုတ်ပြန်မယ်ဆိုပြီးတော့သတင်းတွေထွက်ပေါ်လာခဲ့တယ်လို့အခုခါမှာတော့သမ္မတခီးစဉ်ရှိနေတာကြောင့်ထုတ်ပြန်နိုင်ခြင်းမရှိသေးကြောင်းသတင်းတွေပြန့်ထွက်နေပါတယ်ဒီလိုတရားဝင်အမိန့်စာထုတ်ပြန်မှုမရှိသေးတဲ့အတွက်ရွှေကုံကာကွယ်စောင့်ရှောက်ရေးကော်မတီကကန့်ကွက်တဲ့လက်မှတ်တွေလည်းထပ်ပြီးတော့ကောက်ခံသွားမှာဖြစ်တယ်လို့သတင်းတွေမှာတွေ့ရပါတယ်နောက်ထပ်တင်ပြမယ့်သတင်းကတော့အလုတ်သမားတွေရဲ့လောက်ခလစာနဲ့ပတ်သက်လို့တနေ့လောက်ခအနည်းဆုံး 3,600 လို့သတ်မှတ်ပေးခဲ့ပြီးနောက်အလုတ်ရှင်တွေဘက်ကဒီကိစ္စနဲ့ပတ်သက်လို့ပြန်ပြီးတော့တင်ပြသွားမယ်ဆိုတဲ့ပြောဆိုချက်နဲ့ပတ်သက်ပြီး88ပွင့်လင်းလူအဖွဲ့အစည်းကအလုတ်သမားကြီးတာဝန်ခံဒေါ်မမာဦးကသူ့ရဲ့အမြင်ကိုအခုလိုပြောပြပါတယ
်အခုနေကိုပေးရလို့အလုတ်သမားတွေအပေါ်ကနေပြီးတော့ဖိနှိပ်ပြီးတော့ဂုဏ်သွေးစုံနေမယ်ဆိုလို့ရှိရင်ဒါလူသားအချင်းချင်းစာနာမှုကင်းနေတယ်လူအဖွဲ့အစည်းကို ဒီလုပ်ငန်းရှင်တွေကချိုးဖောက်နေတာဖြစ်တယ်လို့ကျွန်မပြောချင်ပါတယ်။အဲနောက်တစ်ချက်ကဒီလိုမျိုးသာဆက်ပြီးတော့တင်းထန်နေမယ်ဆိုလို့ရှိရင်သူတို့ကလုံသမားတွေကိုလမ်းပေါ်ထွက်အောင်ညှန်းခေါ်ရာရောက်ပါတယ်။ကမ္ဘောဒီးယားလိုနိုင်ငံမျိုးအဲမလေးလိုနိုင်ငံမျိုးထက်တောင်မှကျွန်မတို့ကအဲနှုံထားနေနေတာရှိပါတယ်။တော့အလုံသမားတွေကိုချိန်ချောက်တာတဲ့အလုံသမားတွေရဲ့ဒေါသကိုစွပေးတာဖြစ်သလိုကျွန်မတို့နိုင်ငံအစိုးရကိုလည်းချိန်ချောက်တာဖြစ်နေပါလေ။ဘာဖြစ်လို့လဲဆိုတော့သူတို့ဒီရင်းနှီးမြှုပ်နှံမှုဆိုတဲ့ပေါ့နော် agreement တွေမှာစာချုပ်လက်မှတ်တွေထိုးရပါတယ်။အဲ့ဒီစာချုပ်တွေကိုချိုးဖောက်တာကလည်းဒီပရင်းနှီးမြှုပ်နှံနဲ့အခုပြန်သွားမယ်ဆိုတဲ့လုပ်ငန်းရှင်တွေပါပဲ။ဟာအခုကျွန်မတို့အဲတရုတ်ရယ်ကိုရီးယားရယ်ဆိုတာတွေကလည်းဒါဟိုကျွန်မတို့စီမှာလာပြီးတော့ရင်းနှီးမြှုပ်နှံပြီးတော့ဒီကြီးပြေးရမယ်ဆိုလို့ရှိရင်ပြန်သွားမယ်လို့ပြောတာဟာသူတို့ရောကျွန်မတို့နိုင်ငံမှာရှိတဲ့အလုပ်ကမားဥပဒေforeign investment law ဒီ law တွေကိုတို့ကျမမေးခြင်းလေသူတို့ရောကျမတို့အလုပ်သမားဥပဒေကိုလိုက်နာမှုရှိပါသလား foreign investment law ကိုရောလိုက်နာမှုရှိပါသလား
အခုတစ်ပတ်မြန်မာမီဒီယာမြင်ကွင်းမှာတော့7 July အထိမ်းအမှတ်အပေါ်နဲ့ပတ်သက်တဲ့သတင်းဓာတ်ပုံတွေမဲဆင်းတွေမှောက်ယှဉ်မှုနဲ့ပတ်သက်တဲ့သတင်းတွေအပြင်ဒီတစ်ပတ်သမရခီးစဉ်နဲ့ပတ်သက်တဲ့သတင်းတချို့ကိုမီဒီယာတွေမှာဦးစားပေးဖော်ပြနေကြတယ်ဆိုတာကိုတင်ပြရင်းဤကုန်းချုပ်လိုက်ရပါတယ်
မြန်မာမီဒီယာမြင်ကွင်းကဏ္ဍကိုနားဆင်ခဲ့ရတာပါရှင် POE ကနေပုံထူးနေညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့မြန်မာရေးသုံးသက်ချက်ကဏ္ဍကိုနားဆင်ရအောင်ပါလှုပ်တုံကတော့ရရဆက်ဆက်လှုပ်ခဲ့ကြပြီးဝန်ခံရဲသူမရှိတာဝန်ယူရဲသူမရှိခဲ့တဲ့7 July ဖြစ်ရဟာနှစ်ပေါင်း50ကျော်ကြာမြင့်ခဲ့ပါပြီဒီဖြစ်ရကိုနောက်လာမဲ့မျိုးဆက်တွေအမှန်တိုင်းနားလည်သိရှိသင်ခန်းစာယူနိုင်အောင်တမိုင်းမှာဘယ်လိုမှတ်တမ်းတင်တင်ပါသလဲတမိုင်းပါရဂူဒေါက်တာဦးအောင်ခင်းနဲ့ဦးကျော်စန္ဒာကဒီတစ်ပတ်မှာဆွေးနွေးသုံးသပ်ထားပါတယ်ရှင်
ကျောင်းအောင်ခင်ဗျာမြန်မာနိုင်ငံမှာ7 July ဖြစ်ရဒီဖြစ်ရရာစုဝက်ကြော်ခဲ့ပြီဖြစ်ပါတယ်ဒါပေမဲ့သမိုင်းအနေနဲ့ပြန်ကြည့်မယ်ဆိုရင်အခုအချိန်ထိဘယ်သူကပြစ်ခတ်တယ်လဲဘယ်သူကအမိန်ပေးတယ်လဲဆိုတာရှင်းရှင်းလင်းမသိရသေးပါဘူးဘယ်နှစ်ယောက်သေဆုံးရတယ်လဲဆိုတာလည်းပဲအတိအကျမသိရသေးပါဘူးတာဝန်ရှိတဲ့လူတွေကတယောက်နဲ့တယောက်လက်ညှိုးထိုးပြီးတော့ညင်းနေရတယ်သူပြစ်တာမဟုတ်ဘူးငါအမိန်ပေးတာမဟုတ်ဘူးဆိုပြီးတော့ဆိုတော့ဒီကိစ္စကသမိုင်းထဲမှာဘယ်လိုမှတ်တမ်းတင်ကြံရေးခဲ့မယ်ထင်ပါလဲဆရာဒီလိုပဲမပြတ်မသားနဲ့မရှင်းမလင်းဖြစ်ပြီးတော့တင်ရေးခဲ့မယ်ဖြစ်ရတခုများဖြစ်နေသလားဆရာ
ဟုတ်မြန်မာနိုင်ငံရဲ့သမိုင်းမှာဒီအာဏာရှိတဲ့လူကသမိုင်းရေးသလိုဖြစ်နေတာဟုတ်ရဒီရတော့စစ်တပ်ကအာဏာရှိတဲ့နှစ်ပေါင်းကများတဲ့အခါကျတော့စစ်တပ်ကလည်းသူလုပ်တာမှန်တယ်ဆိုပြီးရေးတာပေါ့60နှစ်လူသက်ပွဲမှာတာဝန်အရှိဆုံးကဘိုးချုပ်နေဝင်မယ်အဲ့ဒီတုန်းကသူကအကြီးဆုံးအာဏာအရှိဆုံးအဲ့တော့ဒါကိုသူရှောင်လို့မရဘူးဒါကိုသူရှောက်ပြီးတော့ရှောင်နေတာဒါအင်တန်တာတရေဘောနေတဲ့အလုပ်ပဲနောက်သူကနေဖတ်ဆပြီးတော့ဖြစ်လာတယ်1988ရေးတော်ဘူးအဲ့ဒီမှာလည်းဘိုးချုပ်နေဝင်မယ်လို့အရက်သားအများအပြားကိုအစုလိုက်အပြုံလိုက်ရဲရဲဆက်ဆက်တက်ဖြတ်တဲ့စစ်ဘူဟာဒါဒီဘိုးချုပ်နေဝင်မယ်ပြန်သူကနံပါတ်1ပဲ88မှာသူနဲ့သူတပည့်ဘိုခင်ညွန့်နေရတာအဓိကတရခဏနေပဲဆိုတော့ဒါရီကိုဘုခင်ညောင်းကသူ့ရဲ့ကိုရင်းမှတ်တမ်းရေးတဲ့အခါမှာတခုမှမပါဘူးဒါသူ့အကြောင်းပဲသူချီးကျူးပြီးရေးတာလေအဲ့တော့ဒီဥစ္စာတွေကဒီတမိုင်းလိန်နဲ့အမှုပေါ့ဗျာအဲ့တော့ဒီစစ်တပ်ကစပြီးတော့တမိုင်းလိန်တာပေါ့ဗျာထိန်ချန်တာပေါ့အဲ့တော့စစ်တမိုင်းကိုကြည့်ရင်ထိန်ချန်တာတွေအများကြီးရှိမယ်အဲ့တော့ဒါမျိုးကဗမာပြည်မှာကျွန်တော်တို့ဒီဆွဲဆုံးချမ်းလို့ဟာမျိုးပေါ့ဗျာ encyclopedia လို့ဟာမျိုးဟိုဒီ comedy ဖွဲ့ပြီးသေးချာရေးဖို့လိုတယ်ဗျာဒီဥစ္စာဟိုအရင်ဟိုဂျပန်ခေတ်တည်းကစပြီးတော့ဒီတမိုင်းလိန်တွေကတိတ်မြားတယ်ဥပမာဟိုလူငယ်တွေကထင်းနေတယ်တမတော်ကတိုက်လိုက်လို့တခါလေလွတ်လိုက်ရတယ်ဆိုတာမဟုတ်ဘူးဗျာဒီလွတ်လိုက်ရတယ်ဆိုတော့ဂျပန်စစ်ရှုံးပြီးအင်္ဂလိပ်စစ်နိုင်လို့အင်္ဂလိပ်နဲ့စစ်နိုင်တဲ့အတွက်အင်္ဂလိပ်နဲ့ဗမာနဲ့ဆင်းစားပြီးတော့အင်္ဂလိပ်ကပေးတယ်လွတ်လိုက်ရအဲ့တော့တမတော်ကဘာမှတိုက်တာမဟုတ်ဘူးအဲ့တော့အဲ့လွတ်လိုက်ရဘိုးချုပ်အောင်ဆန်းလူလိုက်ကျိုးပန်းနေတဲ့အချိန်မှာဗမာတပ်ဘရောကအင်္ဂလိပ်လက်အောက်မှာအင်္ဂလိပ်စစ်တပ်ရဲ့လက်အောက်မှာရှိနေပါလေအဲ့တော့ဘယ်လိုလုပ်လို့အင်္ဂလိပ်စစ်တပ်ရဲ့လက်အောက်ကအင်္ဂလိပ်ကိုတွန်းလာမလဲအင်္ဂလိပ်စစ်တပ်အောက်မှာအင်္ဂလိပ်ခိုင်းတာလုပ်နေတဲ့တပ်မတော်ပါအဲ့ဒီဗိုလ်ချုပ်အောင်ဆန်းလွတ်လိုက်ကျိုးပန်းနေတုန်းကအဲ့ဒါမျိုးတွေကအများကြီးရေးဖို့လိုတယ်ဗျ
ဟုတ်ကဲ့ဆိုတော့အခုအဲ့ဒီခစ်တိုင်းမှာတကယ်ကြုံရတဲ့လူတွေကသူတို့ကိုယ်တိုင်ပြောခဲ့တဲ့စကားသမိုင်းထဲမှာတော့ဒါဟာခစ်တိုင်းအထောက်အထားဆိုပြီးတော့တန်ဖိုးထားမယ်ဘာညာရှိရပါဆရာ contemporary evidence လို့ဆိုတော့အဲ့ဒါကိုသူတို့ခစ်တိုင်းအထောက်အထားသမိုင်းလို့မယူဆနိုင်ဘူးသမိုင်းတန်ဖိုးမရှိလောက်ဘူးပေါ့ဆရာသူတို့ပြောတဲ့စကားတွေက
ဟုတ်တယ်ဘာလို့လဲဆိုတော့ဒီအခုဥမာဆိုလို့ရှိရင်များဟိုအရင်တုန်းကဒီဟိုကိုကျော်စံသားလည်းပြီးပါတယ်အဲ့တော့ခင်ဗျားဗမာပြည်မှာငယ်ရှိသေးလားမသိဘူးနေဝင်းရတဲ့တမိုင်းအဖြစ်မှပြုစုရေးဆိုပြီးလုပ်တယ်တင
်ဟုတ်ကဲ့ဟုတ်ပါတယ
်ဘူစောမောင်လက်ထက်မှာတမိုင်းဌာနမှာဟ
ုတ်ကဲ
့လုပ်တော့အဲ့ဒီမှာတခါတည်းဟိုဒီဥပမာကျွန်တော်တခုပြောပြမယ်ဗျာဒီဟိုဒီပြင်းမနာမှာဒီဘူကျောက်အောင်စာမပေးခင်ရပါဗျာဘူကျောက်အောင်စာအစိုးရလက်ထက်မှာဘူကျောက်အောင်စာအစိုးရကိုဆန့်ကျင်မှုဒီပြင်းမနာမှာဒီလက်သမားဘုံခဏပေါ်လာတယ်ဆိုတော့အဲ့ဒီလက်သမားဘုံနဲ့ပတ်သက်ပြီးတော့ပြိစစ်တက်ကဒုဗိုလ်ချုပ်ကြီး BRICS နဲ့ဗိုလ်ချုပ်အောင်ဆန်းတို့ကဒီအထူးစစ်ဆင်ရေးလုပ်ဖို့စဉ်းစားတယ်။ဒီစစ်ဆင်ရေးကိုတိုင်ရင်းလေးရဲ့တိုင်ရင်းဘူးဗိုလ်ချုပ် Jared နဲ့ဒုတိုင်ရင်းဘူးဒုဗိုလ်မှုကြီးနေဝင်းတို့ကတာဝန်ယူပြီးတော့လုပ်တဲ့ Flash စစ်ဆင်ရေးလို့ခေါ်တယ်။1948မတ်လမှာလုပ်တဲ့ဒီစစ်ဆင်ရေးပဲ။အဲ့တော့ဒီစစ်ဆင်ရေးကိုဗိုလ်ချုပ်အောင်ဆန်းအနေနဲ့ကတိုင်ရင်းလေးကိုတာဝန်ပေးတာဒီထဲမှာသူအရင်တော့တက်စစ်တော်လာရင်မှအနစ်နာခံကြတဲ့မျိုးချစ်ရဲဘော်ကြီးအများကြီးပါတယ်အဲ့တော့ဒီလူတွေကိုစီယုံသိမ့်သွင်းဖို့ဆိုပြီးတော့ဒုတိုင်ရင်ဘူးဒုဗိုလ်ဝင်နေဝင်းကိုအဓိကတာဝန်ပေးပြီးတော့စီယုံသိမ့်သွင်းတယ်။ဗိုလ်ချုပ်နေဝင်းကလည်းဒီအတိုင်းပဲသမိုင်းသူတွေသဏ္ဍာန်ကိုပြောပြတယ်။ဒီသူ့ရဲ့ဒီစီယုံရင်းနီးပြူဟာကြောင့်တခါတည်းဟိုပြင်းမနာကွန်မြူနီပုံကမှုကနေရုံးချုပ်သွားတယ်ဆိုပြီးတော့သူကသမိုင်းအဖြစ်မှသင်မှရေးတာတယ်။အဲ့တော့မြန်မာနိုင်ငံမြန်မာနိုင်ငံသမိုင်းပထမဒွဲပေါ့ဗျာ။သမိုင်းဌာနတုတ်မှရေးတာတယ်။အဲ့ဒါကိုတခါတည်းဟိုငိုတင်းကလည်းဒီရောဘတ်တေလာလည်းတခါတည်းထပ်ပြီးတော့ဒီသူကလည်းဒီတပ်ဖားအကယ်ဒမီဆိုတော့ဒီ flight system ရဲ့အကြောင်းကိုကြံဖန်ပြီးတော့ချီးမွမ်းတာပြန်ပါဗျာဆိုတော့ဒီဟာလေးပတ်သက်ပြီးတော့တကဒီ British အစိုးရထုတ်တဲ့မြန်မာလွတ်လာရေးချိုးဖောက်မှုဒုတိယဒွဲမှာတော့ဒီဘိုနေဝင်းဥဆောင်တဲ့ flight system ရဲ့အောင်မြင်တယ်လို့ပေါ်ပြပါတယ်ဒါပြီးနဲ့အချင်းနေရာကြက်ခင်းမဲ့ပြီးတော့မညာမတာရက်ဆက်တဲ့စစ်စင်ရေးလို့မှတ်တမ်းတင်ထားတယ်အဲ့တော့ဒီဘာတည်းလက်နာသူစာအုပ်မှာသူကအရင်တော့ရှိတယ်ပြင်းမနာကလူတွေကိုလိုက်မေးကြည့်တဲ့အခါကျတော့အဲ့ဒီမှာဗိုလ်ချုပ်နေဝင်းရဲ့တိုင်ရင်းလေးကတမျှတိုက်လူတက်ပြီးလူရက်ပြီးအဲ့ဒီပြင်းမနာမြို့နယ်မှာစပြီးတော့ရန်နာတွေအကုန်လူပြီးတော့ပြင်းမနာမြို့တွေကမွတ်စလင်ကြောက်ကုန်ပဲဒေါ်ပုကိုပြန်ရောင်းတယ်အဲ့ဒါတွေကိုပြင်းမနာသားတွေကိုပြန်ပြောတယ်အဲ့ဒါကြောင့်မလို့ဗိုလ်ချုပ်နေဝင်းရဲ့ရက်ဆက်ကြမ်းကြုတ်မှုကြောင့်ပြင်းမနာနယ်မှာကွန်မြူနတီတွေကဘူကျောင်းအောင်ဆန်းပဲပါလာမယ်အစားတကဘူကျောင်းအောင်ဆန်းအစိုးရကိုတော်တော်မုန်းပြီးတော့ကွန်မြူနီဘက်ကိုအများကြီးပါသွားတယ်။ဆိုတော့အဲ့ဒါကသူ့ရဲ့ရက်ဆက်ကြမ်းကြုတ်တာပေါ့ဗျာ။အဲ့တော့တမိုင်းမှာသူကခုနတမိုင်းမှာပြုစုရေးဆိုပြီးသူတို့ရေးနေတာတွေရေးတော့တစ်ဖက်ကနစ်နာတဲ့လူကလည်းရေးမဲ့လူမရှိဘူး။ပြီးတော့ဘာတီးလစ်နာတို့လူတွေပေါ့ဗျာ။အင်္ဂလိပ်လူရေးတာဗမာပြည်မှာလည်းတိတ်မရှိဘူး။ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ရဲ့ဟိုစာအုပ်ဝေဖန်ခန်းထဲမှာတော့ကျွန်တော်ဒီအကြောင်းတွေတော့ရေးတော့ထားတယ်။ဗမာပြည်မှာဒါစာအုပ်လည်းထုတ်ဖြစ်ပါတယ
်။ဆို
တော့ဒါမျိုးကမြန်မာပြည်လူတွေဗျာကျွန်တော်တို့ရေးဖို့အမှန်ဖြစ်ဖို့ဟာ
ဟုတ်ကဲ့ဆိုတော့ကျွန်တော်တို့ဒီ7 July နဲ့ပတ်သက်ပြီးတော့လည်းပဲဖြစ်ရမှန်ပြုစုရေးဆိုတာမှာတကယ်တော့အာနာလက်ရှိရေးအဲ့ဒီကအာနာပိုင်းတွေမပါပဲလှုပ်တင်တဲ့သဘောပေါ့ဆရာ
ဟုတ်တယ်ဟုတ်တယ်အဲ့တော့အခုပေါ့ဗျာအခုလိုနေအကောင်ဆုံးခလာဟိုဟိုဒီနိုင်ငံသားတွေမှာလည်းကပ်ဖားပညာရှင်မပါဘဲနဲ့တမပေါ့ဗျာတေချာရေးနိုင်တဲ့လူတွေလှုပ်ဖို့လိုတယ်အဲ့လိုမျိုးကဗမာတမိုင်းမှာမရှိခဲ့ဘူးဗျာမရှိခဲ့ဘူးတော့ဒီအစင်လာဟိုသောအပြောသူများနိုင်ငံနေမှာတော့ဒါပြန်ပြီးတော့ဟုတ်ပါတယ်ဒါသူတက်ရင်တက်ပါတယ်ဆို Truth and Reconciliation Commission ဆိုတာမျိုးစာတွေရှိတယ
်
ဒါတွေကသူတို့ပြန်ပြီးတော့ထောင်ချပုံမဟုတ်ဒါမျိုးဖြစ်ခဲ့ပါတယ်ဆိုတော့အမှန်တော့ကတော့နောက်လာနောက်သားတွေသိခွင့်ရှိတယ်လို့ထင်ပါတယ
်ကျွန်တော်မြင်တာဆရာအဲ့တော့ delivery ဟာအဲ့ဒီတုန်းကအကြောင်းသားတွေကိုပစ်သက်တယ်တက္ကသကို dynamite နဲ့ဖောက်ပြီးတော့ဖျက်ဆီးလိုက်တယ်ဆိုတာကျောင်းသားတွေရဲ့အန်ဒီဟာတိုင်းပြည်ကိုတကယ်နစ်နာစေမယ်ရုပ်စွာဆုံးသူတို့အာဏာကိုစိန်ခေါ်နေတယ်ဆိုတဲ့အဆင့်မှာရောတကယ်ရှိသလားဆရာအဲ့ဒီတော့ကျောင်းသားတွေရဲ့လှုပ်ရှားမှုကဘလောက်ကြောက်စရာကောင်းလို့ပြစ်ခဲ့ရလို့ထင်ပါလဲသူတို့ဒေါသစိတ်ဆောင်နဲ့တုံ့ပြန်ပြီးတော့ပြစ်တာလားဆရာဘယ်လိုသုံးသပ်လို့ရလဲဆရာ
အဲ့ဒီတော့ကျောင်းသားလှုပ်ရှားမှုဆိုတာဒီမြို့ထဲတောင်မရောက်ပါဘူးဗျာတက္ကသိုလ်ဝင်းထဲတွေမှာတက္ကသိုလ်ဝင်းထဲမှာသူတို့လူလားချက်ကိုတောင်းဆိုတာဒါပဲအဲ့တော့ဒီစစ်တပ်ကအစိုးရလုပ်တဲ့အခါမှာသူ့ကိုဆန့်ကျင်တဲ့လူအားလုံးဟာရန်သူပဲအဲ့တော့လူကြီးဖြစ်ဖြစ်ကလေးဖြစ်ဖြစ်ပုံကြီးဖြစ်ဖြစ်သူ့ကိုဆန့်ကျင်တဲ့လူကိုစစ်တပ်ကရန်သူလို့သဘောထားလိုက်အဲ့တော့ तू ကဟိုဒါကိုပြစ်တတ်ပြီးတော့နောက်နေ့ကျတော့လူမိုက်စကားပြောတာပေါ့ဒါဒါချင်းလန်လန်ချင်းတုတ်တုတ်ချင်းဆိုပြီးတော့နောက်ဆုံးမင်းဟို तू ကပြည်သူတွေရှိရလက်နဲ့တော့လိုက်သိမ်းပြီးကျွန်တော်အိမ်ရနာကျွန်တော်ဘေးရနှလုံးယူသနတ်တော်အသိခံရတယ်ဒီစစ်အစိုးရဆိုတာရှင်းရှင်းပြောရင်တော့လူမိုက်အစိုးရပဲဗျအဲ့တော့ဒီဗမာဘရင်တွေကလည်းလူမိုက်ဘရင်တွေပဲလူမိုက်ကတော့ကြီးစိုးတယ်ဒီလူကလူမိုက်ဖြစ်တယ်ဆိုတာကိုတော့ပြောဖို့လူတယ်ပေါ့ဗျာတိတိကျကျအထောက်အထားနဲ့ခိုင်မာနဲ့ပြောဖို့လူတယ
်ဟုတ်ကဲ့အဲ့ဒီလို Truth and Reconciliation ဖြစ်ရမှန်ကိုအဖြေရှာပြီးတော့မရှင်းလင်းခဲ့ရဘူးဆိုရင်နောက်ကိုလည်းဒါမျိုးတွေကကြုံလာနိုင်တယ်ဆိုတဲ့သဘောပေါ့ဆရာ
ဟုတ်ပါတယ် ဒါမျိုးကသူကလုံးလေးလောက်တာရှိတာဟုတ်ပြစစ်တက်ကအမိနာကတာဝန်မရှိဘူးဗျာဘုန်းနေဝင်ခိုင်းလို့ကပြစ်တက်တာပဲမှမတာဝန်မရှိဘူးဆိုပြီးတော့ဒီမှာစစ်ဖို့ဆိုတာဒီအမှအမှန်ဝေဖန်နိုင်တဲ့ညံမရှိဘူးဗျာသူကခိုင်းနာအကုန်လောက်တာဟုတ်ဗျာစစ်ဖို့ကနေထွက်သွားတဲ့လူတွေကနည်းနည်းပေါ်စာဖတ်တဲ့အခါမှာကွန်ချင်ရှိတာလေဒါပဲစစ်ဖို့လုံနေတော့ခိုင်းနာကိုအကုန်လောက်တယ်အဲ့တော့ခိုင်း
ီရဲ့သဘောပေါ်ပြီးတော့
အဲအဲ့ဒီသဘောပေါ်သူတို့ကဒီမဟုတ်တာလုပ်တယ်ဆိုတာအနေနဲ့မှာတော့သူရှက်ရင်ရှက်လာမှာပေါ့ဗျာဒီခုဂျပန်ပြည်မှာယူနီဖောင်းမဝတ်ရဲတယ်လို့ပေါ့ဗျာဂျပန်စစ်ဘုရားယူနီဖောင်းဝတ်ပြီးတော့မြို့ထဲမလာရဲတော့ဘူးဘာလို့လဲဆိုတော့ဂျပန်ပြည်မှာလည်းစစ်တပ်ကဘိုးကြရတာတကယ်တပီလုံးချွတ်ချုံကြပြီးတော့အကုန်လုံးပြာပုံဖြစ်သွားတယ်ဘဝရောက်သွားတာဟုတ်ဗျာဒါစစ်တပ်ကိုအမေရိကန်ရိုက်ချိုးပြီးတော့ဒီမနေနိုင်အောင်အကုန်လုံးလုတ်လိုက်တဲ့အခါကျမှဂျပန်ပြည်မှာစစ်ဝါဒပျောက်သွားတာဟုတ်ဗျာဗမာပြည်မှာတော့အဲ့လိုမျိုးလုံးမဲ့လူမရှိတော့စစ်ဝါဒတတိမဟုတ်တတိနဲ့တော့ကြားနေတာပဲ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တာသမိုင်းမှာဆူယူးစကားလည်းရှိရထင်ပါတယ်ဆရာ history is written by the victor ဆိုပြီးတော့အမှားချင်းဒုတိယကမ္ဘာစစ်တို့ဘာလို့ဆိုရင်လည်းအခုရုပ်ရှင်တွေကြည့်ရင်မဟာမိတ်တွေစစ်နိုင်တဲ့ဘက်ကလူတွေရိုက်တာတွေကြီးပဲကျွန်တော်တွေ့နေရပါတယ်ဆရာဆိုတော့အဲ့ဒီကိစ္စနဲ့ပတ်သက်လို့မြန်မာနိုင်ငံမှာရောဒီအစင်လာပဲဆက်လက်ပြီးတော့ရှိနေအောင်မလားဆရာ
အဲကျွန်တော်အဲ့ဒီမှာတခုပြောချင်တာပေါ့ဗျာအရင်တော့ကိုကျော်စံသာလည်းသိပါတယ်ဒီကာမတ်ရေးထားတဲ့ The 18th Brumian of Louis Bonaparte ဆိုတာတော့ဒါဘာလဲဆိုတော့ဒီပြင်သစ်တော်လှန်ရေးမှာအာဏာရှင်စနစ်ကိုတော်လှန်တဲ့တော်လှန်ရေးပဲဗျာဒါပေမဲ့အာဏာရှင်စနစ်ကိုတော်လှန်ရင်းနဲ့အဲ့ဒီလူဝင်မာလာကိုရဲ့နေမှာအဲ့ဒါပြင်သစ်တော်လှန်ရေးပြစ်ကတိမှာ Brumian 18ရဲ့နေလို့ခေါ်တယ်အဲ့ဒီလူဝင်မာလာကိုရဲ့နေကြတော့အဲ့ဒီနပိုလီယံဆိုတဲ့စစ်အာဏာရှင်တက်လာတာပဲအဲ့ဒါဘာဖြစ်လို့လဲဆိုတော့နှစ်ပေါင်းများစွာရှိနေတဲ့နိုင်ငံရေးအယူအဆတွေအတွေးအခေါ်တွေရိုးရာဓလေ့တွေဟာတနည်းမဟုတ်တနည်းနဲ့ရှင်သန်နေတော့မယ်တဲ့ကွယ်ပြတ်ဖို့အလွန်ခရင်တယ်လို့သူကဆိုတယ
်ဆိုတော့မြန်မာနိုင်ငံမှာလည်းပဲမကောင်းတဲ့စစ်ကြိုက်က
ကြောက်ဦးမှာပဲဒါတွေကနှစ်ပေါင်းများစွာတိုက်ပွဲဝင်ပြီးတော့အခု free press ရှိတဲ့အထက်မှာချချပြလို့ရှိရင်တော့တဖြည်းဖြည်းနဲ့ငါတို့လုပ်တဲ့ဥစားကိုလူသိရှင်ကြားပြအောင်ချပြနေပါလားဆိုတာသိလာရင်တော့လူချပြနိုင်နဲ့လူပေါ့ဗျာတာဝန်သိတဲ့စာနေစဉ်လွတ်လပ်မှုပေါ့ဗျာအဲလိုလုတ်ပြနိုင်တော့တဖြည်းဖြည်းနဲ့သူတို့နင်းနေတော့လက်ယွန့်လာမယ့်သဘောရှိတယ်ပေါ့ဗျာ
ကျွန်တော်နောက်တစ်ခုစဉ်းစားမိရရှိပါသေးတယ်ဥပမာအဲတက္ကသိုလ်သမဂ္ဂဆောက်အောင်ကျွန်တော်ဆိုမမြင်ဘူးလိုက်ဘူးဆရာကျွန်တော်ရောက်တဲ့ခေတ်မှာမရှိတော့ပါဘူးအခုမြန်မာနိုင်ငံမှာအင်တန်ချမ်းသာကြော်ရတဲ့သတိကြီးတွေလည်းရှိနေကြတယ်အဲဒီသတိတွေကလည်းပဲဟိုမှာအဆောက်အဦတွေလှူဘာလှူညာလှူအများကြီးအလှူစာတုခေါ်ပါတယ်ဒီအဆောက်အဦကိုပြန်လဲဆောက်လုပ်ဖို့ဘယ်သူမှလှူဒန်းခြင်းစိတ်လည်းမရှိကြဘူးလားမသိဘူး
အဲဒါတော့ you know technology ကထွက်တဲ့လူပေါ့ဗျာဆိုရင်တော့ဒီစိတ်ရှိမှာပေါ့ဥနုလက်တဲ့တုန်းကအကြောင်းသားပြဿနာဖြစ်ရင်ဥနုကလာပြီးတော့ဒီဝင်းတင်းတပင်ခမ်းမတီအောင်လာပြီးတော့မိန်ကုန်းပြောရဲတယ်တမကထဲမှာဝင်းပြောရဲတယ်ဆက်တမကသူတို့နေလာတဲ့တမကပေါ့ဗျာသူတို့အတွက်ကမခဲရင်အဲဘိုးချုပ်နေဝင်းကြတော့ဒီအကြောင်းသားဘဝမှာဟိုအရက်တော့မြင်းလောင်မိမလိုက်လှုပ်လာတဲ့ပုံကိုဆိုတော့ဒါလေးလက်ကူးဆိုင်တာမဟုတ်အဲတက်ကတူလည်းတနည်းလောက်တက်ဘူးတော့ဒါတွေပါဒီဘာမှတန်ဖိုးမထားဘူးပေါ့ဗျာဆိုတော့တန်ဖိုးထားတဲ့ပုံမှန်လည်းဘူတည်တယ်ဗျာအဲ့တော့အရသာအဖွဲ့အစည်းဒီဒီမိုကရေစီသဘောတရားဒီတမဲကသဘောတရားဒီသဘောတရားတွေကိုတန်ဖိုးထားတတ်တဲ့စိတ်ဓာတ်ကလည်းရှိဖို့လိုတယ်ဒီသဘောတရားတွေကိုစံတတ်မှတ်ချက်တွေကိုဘာမှဒီ idealism ကိုတန်ဖိုးမထားဘဲနဲ့အမိန်နာခံရင်အကုန်လုံမယ်ကလေးလူကြီးဖုန်းကြီးမကြာအကုန်တတ်မယ်ဆိုတဲ့စိတ်ဓာတ်ရှိတဲ့လူတွေကတော့ပြန်လုံတယ်ဗျာ
ကျောင်းဆန္ဒတင်ဆက်ထားတဲ့မြန်မာအရေးတုံသက်ချက်ကိုနားဆင်ခဲ့ရပါရှင်။မနက်ဖြန်ကြာလပိုင်းနဲ့မနက်ပိုင်းစီစဉ်မှာတော့အခုညပိုင်းမှာနားဆင်ခဲ့ရတဲ့ဥကျော်ဆန္ဒရဲ့မြန်မာအရေးတုံသက်ချက်ကဏ္ဍကိုပြန်ပြီးထုတ်လွှင့်ပါပါ။လိုင်းတိုမီတာ24 40 48 50တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ခုတော့လာမယ့်စနေနေ့ည9နာရီတိုက်ရိုက်လေးလိုက်မှာဘာကြောင့်ဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင်။
ရရှိမြတ်မြတ်အထွေထွေရွေးကောက်ပွဲကြီးကိုလာမယ့်ဒီ2015နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်လို့ပြည်သူ့ရွေးကောက်ပွဲကော်မရှင်ကနေပြီးတော့ကြေညာလိုက်ပြီးဖြစ်ပါတယ်။လွတ်လပ်ပြီးတော့မျှတတဲ့ရွေးကောက်ပွဲတရားဖြစ်လာနိုင်ဖို့အတွက်လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအခင်းအကျင်းမြန်မာနိုင်ငံရဲ့အခြေအနေအရအခြေခံကြကြဘာတွေလိုအပ်မှုရှိပါသလဲ။လာမယ့်စနေညပိုင်းတရားလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေအနေနဲ့မိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုဆွနေလို့တဲ့ကိုမင်းမြလို့တဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ view မြန်မာပိုင်းကိုကြိုတင်ပြဖို့ထားလို့လည်းရပါတယ် view မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပြီးတော့ email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်ပါဝင်ဆွနေမင်းမြကြမယ်တော်ရရှင်တွေကိုကြိုဆိုပါတယ်ခင်ဗျာ
American အတန်ရဲ့တရိုက်လေးလိုင်းစီစဉ်ကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကုန်တစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တရိုက်လေးလိုင်းဆွေးနွေးခန်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ခုတော့မြန်မာတခွင်ကဏ္ဍကိုနားဆင်ရပါမယ်။ဒီတပတ်မှာတော့ယဟန်တန်ဃာတော်ရေဝိနည်းနဲ့အညီဆွန်းခံရမှာအသုံးပြုတဲ့တန်တပိတ်တွေနေရာမှာစက်ယုံထုတ်တပိတ်တွေကအစားထိုးဝင်ရောက်လာတာကြောင့်ရှေးရိုးရာမပြတ်လောက်ကိုင်းတဲ့လက်မှုတန်တပိတ်လုပ်ငန်းတွေကွယ်ပြောက်သွားမလားဆိုပြီးရိုးရာလက်မှုပညာရှင်တချို့ကစိုးရိမ်နေကြတဲ့အကြောင်းဒီတစ်ပတ်မှာတော့ကိုထက်အောင်နဲ့အတူလေ့လာကြည့်ရအောင်ပါရှင
်။ယဟန်တန်ဃာတော်ရဲ့ဝီနီတော်နဲ့ညီဆွန့်ခံရမှာအသုံးပြုလို့ရှိကြတဲ့ရိုးရာလက်ဖြစ်တန်တပိတ်လုပ်ငန်းတွေအခုဆိုရင်တော်လေးမိမိန်စာပြုလာနေပါပြီ။စက်မှုဇုန်တွေကထုတ်လုပ်တဲ့ဆက်ဖြစ်တန်တပိတ်လုပ်ငန်းတွေအတော်လေးပေါများလာသလိုလူငယ်တချို့ကလည်းရိုးရာလက်မှုအမှုပညာကိုစိတ်ဝင်စားမှုမရှိတော့တာကြောင့်ဘိုးဘွားဆင်ဆက်လက်ဆင့်ကမ်းတည်ယူလာတဲ့ဒီလက်ဖြစ်တန်တပိတ်လုပ်ငန်းတွေပြောက်ကွယ်သွားမလားဆိုပြီးစိုးရိမ်ပူပန်မှုတွေလည်းရှိနေပါတယ်
။ရိုးရာလက်ဖြစ်တန်တပိတ်တစ်လုံးရဖို့အတွက်အစဉ်စဉ်ပြုတ်လို့ရပြီးတော့အနည်းဆုံး2လလောက်အချိန်ယူရပါတယ်
။ပေပါတစ်လုံးလေ24လုံးရတယ်။ပေပါတစ်လုံးဖင်းရ3လုံးခေါင်းရ3လုံးဘောလီရ18လုံး24လုံးရပါတယ်။တပိတ်တစ်လုံးအစိမ်းတစ်လုံးကိုလက်နဲ့ရိုက်မယ်လက်ထုတယ်ပေါ့နော်ခတ်တယ်ဆိုလဲမမားပါဘူးအဲ့ဒါဆိုရင်သူကတနာကြီးခွဲတနာကြီးအနည်းဆုံးကြာတယ်အစိမ်းတယ်ပြီးဖို့ရအပြည့်တယ်ဆိုရင်2လဝန်းကျင2လနီးပါးတိကြာပါတယ်တပိတ်တစ်လုံးရဲ့အဖြစ်ကိုတစ်လုံးချင်းလဲနေချင်းနန်းစတော့ကင်လို့မရဘူးကျွန်တော်တို့ကသိစိကင်ရပါတယ်ရုံးနေတွေကင်ရတယ်ခြေရချိုးရတယ်တိုက်ရခိုက်ရတယ်ပေါ်လစ်ပေါ့ဗျာဒါခင်ဗျားတို့ခေတ်ပေါ်လစ်စီရပြောပေါ်လစ်တိုက်တယ်ပေါ့နော်ကျွန်တော်တို့ကလက်ထုတ်ပုခုံနဲ့ခုနကကြောက်ခဲနဲ့တိုက်ရတယ်ကြောက်ကြမ်းနဲ့တိုက်ပြီးတော့ကြောက်နှုတ်နဲ့တစ်ခါပြန်တိုက်ရတယ်ပြန်ပြီးတော့လက်ကတင်ရတယ်အမြင်တဲ့ချရပြန်တိုက်တယ်ပေါ့အဆင်သင့်တွေညားပါတယ
်ခုနောက်ပိုင်းမှာတော့ခင်မီစက်ကရီယာတွေအသုံးပြုပြီးမြို့ကြီးတွေမှာဆက်ယုံထုတ်တန်ပိတ်တွေထုတ်လုပ်လာကြပါတယ်ဒီဆက်ဖြစ်တန်ပိတ်တွေဟာစိုးစေးအဖြစ်သမောစေးတွေကိုအသုံးပြုပြီးတော့လက်မှုတန်ပိတ်တွေကတော့တစ်ပင်တွေကထွက်တဲ့သစ်စေးတွေနဲ့သာပြုလုပ်ကြတာဖြစ်ပါတယ်ဆက်ဖြစ်တန်ပိတ်တွေနဲ့လက်မှုတန်ပိတ်တွေကွာခြားချက်ကိုတော့ဘိုးဘွားဆင်ဆက်ရိုးရာတန်ပိတ်ပြုတ်လုလာခဲ့တဲ့မြမနွယ်စင်တန်ပိတ်လုပ်ငန်းလုပ်ကင်သူတွေကအခုလိုရှင်းပြပါတယ
်ကျွန်တော်တို့ကလက်ဖြစ်တန်ပိတ်ဟာကျွန်တော်တို့ဥစဉ်နေဖုန်ကြီးရဟန်းတင်ကားတွေမှာယောဂပြပါတာမဝင်ဘူးလို့ကျွန်တော်တို့ကဖះလက်ထက်ကနေကတုံးလာတဲ့တန်ပိတ်မြေပိတ်နော်ခုဝင်လာတဲ့ခဲပိတ်တွေဝင်လာကြတယ်ခဲပိတ်တွေဝင်လာတော့တတ်ထုပိတ်တွေဖတ်ဆက်တွေပေါ်နိုင်ငံညာဝင်လာတဲ့တံပြားတွေဝယ်ပြီးစက်တွေနဲ့လှုပ်ကြပြီးတမောသေးတွေတုတ်တော့အဲ့ဒါဘုံကြီးတွေယောဂရနိုင်တာပေါ့ကျွန်တော်တို့လိုလက်မှုပညာနဲ့လှုပ်ပြီးတစ်စီးနဲ့လက်ကတင်မယ်ဆိုရင်စစ်စီးမှန်မှန်ကန်ဆိုရင်တော့ဒီလုံငန်းတိမ်ငေါ်တဲ့အကြောင်းမရှိဘူးခင်ဗျအတမောသေးတွေတုတ်လို့ဒီလိုတွေရောင်းဝယ်တွေဟိုစုလက်နဲ့လွယ်တွေလှုပ်ကြတော့ဒီလိုဖြစ်ကုန်ကြတာပေါ့
တို့လှုပ်ခဲ့တော့ကတစ်စီးနဲ့လှုပ်တာတစ်စီးလေသစ်ပင်ကသစ်စည်းအခုကသင်မောစေးတွေနဲ့လှုပ်ရောင်းတာမကောင်းတော့ဘူးပစ္စည်းတွေမကောင်းတော့ဘူးငါတို့ကတော့ဂနေ့အထိပစ္စည်းစည်းနဲ့လှုပ်တာသစ်စည်းတပုံးကိုနှစ်သိန်းသင်မောစေးကတပုံးမှ3000လောက်ရှိတယ်အကုန်လုံးအားလုံးကသင်မောစေးပဲလှုပ်စားကြတယ်ဘုန်းကြီးတွေကမကြိုက်ဘူးဘုန်းကြီးတွေကမင်းဒါကတော့အပေါပြောတာပေါ့တီတကူဘုန်းကြီးဆိုငါတို့မှဝယ်တာမွေးနေ့နှစ်တိုင်းသမင်းတရာရောမလေးကလည်းဖုန်ကြီးတွေအားဆိုရင်တော့မြန်မာတော်ဆိုင်မှာသုံးတယ်လူတွေကတော့အပေါ်ကြိုက်ပေါ့ကွာအဲ့ဒါကတော့ရှင်မရဘူးပေါ့
လွန်ခဲ့တဲ့နှစ်နှစ်လောက်ကလေးကစက်ယုံထုတ်တန်ပိတ်တွေဈေးကွက်တွေထဲမှာဖော်ဖော်တည်တည်နေရယူလာတာတွေ့ရတယ်လို့ဈေးနှုန်းလည်းအနည်းငယ်သက်သာတာကြောင့်ဝယ်ယူသူများပါတယ
်လုံပညာတွေကကျွန်တော်တပိတ်လောကအတော်လေးကိုတိမ်ကုန်နေတိမ်ကုန်နေဆိုတော့တချို့တပိတ်ကုံတွေကတင်မောသေးတွေတုတ်ကြကော်တွေခန်းညလှုပ်ကြနော်အဲ့တို့ဆိုတော့ကျွန်တော်တပိတ်ရောင်းဝယ်တွေမကောင်းဘူးခင်ဗျမကောင်းဆိုကျွန်တော်တို့ပိုင်ရှင်တွေဝယ်တဲ့ပိုင်ရှင်တွေကလည်းထုံနှီးတူစွာပဲဒါသိစင်းနေလားတမောသေးနေလားမသိဘူးအဆင်ပြေတယ်လို့ရောင်းနေကြတော့နားမလဲတဲ့လူတွေကဝယ်ကြဈေးသက်တိုင်းပြီးရောဆိုပြီးတော့အဲ့လိုနေထားတဲ့ရှိတော့ကြတော့လုံးမသိမဖြစ်ဘူးပေါ့လေရှေ့လျှောက်လေးကျွန်တော်တို့ဒါကြီးကလက်မှုပညာတပိတ်လောကလုံးပသွားလိမ့်မယ်တော်တော်လေးကိုပသွားလိမ့်မယ်ကျွန်တော်ယူဆတယ်
မြန်မာရိုးရာတန်တပိတ်လုပ်ငန်းတွေကိုမြန်မာတနိုင်ငံလုံးမှာအင်းဝတ်နယ်တနယ်တွေကသာပြုတ်လုတာဖြစ်ပါတယ်။အရင်တုန်းကတော့တနိုင်ငံလုံးအနှက်လက်ဖြစ်တန်တပိတ်တွေကိုရောင်းချရပေမဲ့ဆက်ဖြစ်တန်တပိတ်တွေအစားထိုးဝင်ရောက်လာတဲ့နောက်ပိုင်းမှာတော့ရန်ကုန်ပြည်၊ပဲခူး၊မော်လမြိုင်အစရှိတဲ့မြန်မာပြည်အောက်ပိုင်းဒေသတွေနဲ့နယ်မြေတချို့ကပဲအဓိကဝယ်ယူကြတယ်လို့ဒီနယ်တစ်ဝိုက်ကလူတွေကပြောပါတယ်။ တန်တပိတ်လုပ်ငန်းလုပ်ကန်ကြတဲ့အလုပ်သမားတွေအတွက်အနည်းဆုံးတစ်နေ့လင်မြန်မာငွေကျပ်9000လောက်ရရှိပေမဲ့ရိုးရအမွေနှစ်ကိုလက်ဆင့်ကမ်းတည်ယူကြမဲ့လူငယ်တွေကတော့ဒီလုပ်ငန်းကိုစိတ်ဝင်စားမှုမရှိကြတော့ပါဘူး
။ခုရှိကအသက်30ပတ်ချာတွေပဲရှိကြတော့တယ်30အထက်တွေပဲရှေ့တုန်းကတင်းလာတဲ့လူတွေပေါ့လေခုခေတ်လူတွေကတော့မတင်တော့ဘူးငါတို့လူငယ်တွေကတော့ငါတို့ကပြောရရင်တော့တို့ကဒီလုပ်ငန်းညစ်ပတ်တယ်ပေါ့စီးစီးတွေတော့လက်ကြီးတွေမဲမှောင်နေတယ်ပေါ့လူရောတဲ့မတိုးဘူးပေါ့အဲ့သဘောကြောင့်တို့ကမလုပ်ကြတော့တာ
စေယုံထုတ်တန်တပိတ်တွေဟာအချိန်တိုအတွင်းမှာပေါ်ပေါ်တည်တည်ထွက်နိုင်ပေမလို့နှစ်ရှိအသုံးပြုလို့ရတဲ့အပိုင်းမှာတော့လက်မှုတန်တပိတ်ကိုရှင်းလို့မရနိုင်ပါဘူးစက်ထုတ်တန်တပိတ်တွေမှာတုံ့နှုံထားတဲ့သမောဆွေတွေဟာအသုံးပြုတာများလို့ရှိရင်ဆေးကျွတ်တာတွေဖြစ်နိုင်ပြီးတော့ကျန်းမာရေးအတွက်လည်းထိခိုက်နိုင်တယ်လို့တချို့ကသုံးသပ်ကြပါတယ်ဒါကြောင့်တန်တပိတ်လုပ်ငန်းလုပ်ကိုင်သူတွေအနေနဲ့ရိုးရာမပြတ်လုပ်ကိုင်တင်တယ်လို့လွန်ခဲ့တဲ့နှစ်ပေါင်း40ကျော်ခန့်ကလက်မှုတန်တပိတ်ပြုတ်လုလာတဲ့ဦးလာမြင့်ကအကြံပြုပါတယ
်ကျွန်တော်တို့လှုပ်ဆောင်တင်တာတော့အများပြည်သူပေါ့နော်လုံးကြကင်ရမယ်ဆိုရင်တစ်စီးနဲ့မှန်မှန်ကန်ရှေ့ရွာမပြတ်ဆိုတဲ့တပိတ်တပိတ်ဖုံးကိုလုံးတင်တယ်လို့ကျွန်တော်တို့ယူဆပါတယ်ဒါကျွန်တော်တို့ကခုချိန်မလုံဘူးလားဆိုကျွန်တော်တို့ကတော့ရှေ့ရွာတိုင်းလုံးတယ်ရှေ့ရွာတိုင်းလုံးတော့ကြရောင်သေးနဲ့လည်းမကိုက်ဝယ်သေးနဲ့လည်းမကိုက်ကုန်ညာသေးတွေကကြီးကျွန်တော်တို့ကထုံပုံမှန်ကတော့လုံးပင်းနေရတာပေါ့လေထုံကြီးတူစွာပဲရှေ့ရွာအမီတပိတ်ကတော့လောက်တာပဲ
လွန်ခဲ့တဲ့နှစ်ပေါင်းရာကျော်ခဲကတည်ထက်လာတဲ့လက်ဖြစ်တန်ပိတ်လုပ်ငန်းတွေတည်ထက်ပို့ပြီးတွင်ကျဲလာအောင်နဲ့ရိုးရာလက်မှုအမှုပညာတိမ်မြုပ်မသွားအောင်စနစ်တကျဝိုင်းဝန်းထိန်းသိမ်းမှုလုပ်နေပြီလို့တန်ပိတ်လုပ်ငန်းရှင်တွေကအကြံပြုပြောဆိုနေကြပါတယ်ခင်ဗျာကျွန်တော်ထောက်ပါခင်ဗျာ
မြန်မာတခွင်အစီအစဉ်ကိုနားဆင်ခဲ့ရပါရှင် VOA American အတန်းကနေပုံထူးနေညဖက်အတန်းလင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ် VOA ကနေခုအတန်းလွှင့်နေတဲ့တနအိစာအစီအစဉ်အားလုံးကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00နာရီကနေ 7:00 အထိအစအဆုံးပြောင်းပြီးနားဆင်နိုင်ပါတယ် VOA ကိုထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်း Radio အစီအစဉ်ပြီးပြီးချင်းည9:00နာရီမှာ Asia Set 7 Joru ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါနဲ့မကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်သလို VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်ရှင်။ဒီကနေ့ပုံထူးနေ့ညအစီအစဉ်လေးမကြာခင်ပြည့်စုံပါတော့မယ်။သတင်းချင်းချုပ်ကိုတလဲပြောပြပေးပါအောင်ကိုအောင်ရေ။
ဝကြည့်ချက်တဲ့ဆက်ရောက်နေတဲ့ဂရိနိုင်ငံကချင်းွေဆိုင်ရာ၃နှစ်ကြာအစီအစဉ်သစ်တရက်အတွက်အကူအညီပေးဖို့ဥရောပတမက္ခကိုဒီကနေ့တောင်းဆိုလိုက်ပါတယ်အခွန်နဲ့တပ်ပြစ်ပင်စင်ဆိုင်ရာကိစ္စတွေကိုချက်ချင်းအကောင့်တွေဖော်မယ်လို့လည်းဂရိပေးပြောဆိုပါတယ်ဂရိဝန်ကြီးချုပ်အလက်စီစီပရက်စ်ကစထရက်စ်ဘတ်မှာကျင်းပတဲ့ဥရောပပါလီမန်မှာဒီဥရောပခေါင်းဆောင်တွေကိုတောင်းဆိုထားတဲ့နောက်ဆုံးတမက္ခမတိုင်မီမှာခိုင်မာတဲ့အစုပြုချက်တရက်ကိုတင်သွင်းနိုင်မယ်လို့ပြောဆိုခဲ့ပါတယ်လုံခဲ့တဲ့တစ်နှစ်ကဖြစ်ပွားခဲ့တဲ့တိဂရစ်မြို့ကလူသက်ပွဲအတွင်းပါဝင်ခဲ့သူစစ်သွေးကြွ24ဦးကိုအီရတ်တရားရုံးတရုံးကတည်တံချမှတ်ခဲ့ပါတယ်ဒေသမြို့တော်ကအခြေစိုက်စစ်ကန်တစ်ခုကို IS အစွန်းရောက်တွေကသိမ်းယူခဲ့ပြီးတဲ့နောက်ရှီးယက်မွတ်စလင်အများပြားပါတဲ့ဒီတပ်ဖွဲ့ဝင်တစ်ရာနဲ့ချီကိုတပ်ပစ်ခဲ့ကြပါတယ်အခုလိုပြစ်မှုကျူးလွန်သူတွေကိုချိုးပစ်တပ်ဖို့ဘက်ဂဒတ်မြို့ဘိုတရားရုံးကဒီကနေ့မှစီရင်ချက်ချခဲ့တာဖြစ်ပါတယ်အမေရိကန်သမ္မတဘရက်အိုဘားမားဟာ PNN ကွန်မြူနတီပါတီအကြီးအကဲနဲ့အင်္ဂါနေ့ကသမရအင်ဂျီရောမှာတွေ့ဆုံပါတယ်ဗီယက်နမ်စစ်ပွဲပြီးနှစ်ပေါင်း40ကြာပြီးတဲ့နောက်တချိန်ကရန်ပတ်နှစ်နိုင်ငံခေါင်းဆောင်တွေဟာအခုလိုတွေ့ဆုံကြတာကိုနှစ်နိုင်ငံဆက်ဆံရေးမှာထူးခြားတဲ့တူးတက်မှုတစ်ခုအဖြစ်ပြောဆိုကြပါတယ်အမေရိကန်နဲ့ဗီယက်နမ်ကြားပုံမှန်ဆက်ဆံရေးတည်ဆောက်ခဲ့တာနှစ်20ပြည့်အချိန်အတွင်းအမေရိကန်ကိုပထမဆုံးရောက်လာတဲ့ဗီယက်နမ်ကွန်မြူနတီပါတီခေါင်းဆောင်လည်းဖြစ်ပါတယ်တရုတ်နိုင်ငံမှာအစုရှယ်ဇင်းတို့နေဒီကနေ့ဒီစက်တိုက်ကြနေတဲ့အတွက်ရင်းနှီးမြှုပ်နှံသူတွေအနေနဲ့စိုးရင်လွန်ပြီးလောက်တာမျိုးကိုရှောင်ရှားဖို့တာဝန်ရှိသူတွေကသတိပေးနေပြီးသတင်းသုံးမှတ်ကြဈေးကျနေတာကိုရပ်ဖို့လှုံ့ဆော်ချက်အသစ်တွေကြီးညာပါတယ်အစုရှယ်ယာဆန်ဇင်းတို့နေဖြစ်တဲ့ Shanghai Composite Index ဟာ600ရာခိုင်နှုန်းနီးပါးကျဈေးနဲ့ပိတ်သွားပြီး Shenzhen Index ကတော့ 2.5 ရာခိုင်နှုန်းကျဈေးနဲ့ပိတ်ပါတယ်ခင်ဗျာ
သတင်းချင်းချက်ကိုကိုအောင်ကကြင်ညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရင်းမှုကကိုညာဝင်းအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ် VOA American အတန်ရဲ့မနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲထိလိုင်းဒိုမီတာ2440ရောကနေဖမ်းယူနားဆင်နိုင်ပါရဲ့ရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လန်းပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလာပါ
Thank you. This program has come to you from the Voice of America, Washington.